Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင် VOA American တရ2018ခုနှစ်ဩဂုတ်လ16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32 51နဲ့လိုင်းလမီတာ190ရူကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့သတင်းတွေထဲမှာတော့ American Border Patrol Agency CIA ကြီးကဟောင်း John Brennan ကိုလွန်ကျွေးရေးအရာစစ်ချသူစင်းကနေသမ္မတ Trump ကပြပြလိုက်ပါတယ် Ranger Mustin နေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပြတ်မှုဖြစ်သုံးလုံးပြောဆိုဖို့တင်မတင်မဆုံးဖြတ်ရသေးတဲ့အကြောင်း American ဆွေရကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမှာကတော့မြန်မာနိုင်ငံမှာ American Dollar ငွေလဲလှယ်နှုန်းစံချိန်တင်မြင့်တက်နေပြီးဒါဟာကမ္ဘာဈေးကွက်မှာဒေါ်လာညှိနှိမ့်တက်လာတာရဲ့ရိုက်ခတ်မှုဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ငွေကြေးစနစ်မခိုင်မာတာကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ
်ကျွန်တော်တို့ဒေါ်လာတည်တက်တာမှာကိုယ့်ရဲ့ပို့ပြီးတက်သွားတဲ့နိုင်ငံတွေဆိုပါတော့သူ့ငွေတွေပို့ပြီးဈေးကျသွားတဲ့နိုင်ငံတွေရှိလို့ကျွန်တော်တို့လောက်အလုံးရမ်းမများတဲ့နိုင်ငံတွေ
စီပွားရေးပညာရှင်ဦးမင်းခင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူရခိုင်ပြည်နယ်ရေးအတွက်ဖွဲ့စည်းလိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဟာသူတို့ရဲ့လုပ်ငန်းအစီအစဉ်လုပ်ငန်းတာဝန်သတ်မှတ်ချက်စာရာတွေကိုဒီကနေ့နေပြည်တော်မှာထုတ်ပြန်လိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားမှာပါအပတ်စဉ်ကဏ္ဍတွေမှာတော့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုတင်ဆက်ပေးပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်လွန်ညွေးအတွက်ကင်းလခွင့်သူကွင်းလကွင်းရှိသူစီးရင်ကနေသမ္မတဒေါ်နယ်ထရန့်ကသူ့ကိုပယ်ပြစ်လိုက်တာဟာသမ္မတကိုစင်ခေါ်ရဲသူတွေကိုအတန်တက်အောင်လုပ်တဲ့လုပ်ရဖြစ်အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA အကြီးခဲအောင်ဂျွန်ဘရန်နန်ကပြောလိုက်ပါတယ်သမ္မတထရန့်အနေနဲ့သူ့ကိုယ်သူကာကွယ်ဖို့အတွက်အပြင်းထန်ကြိုးပမ်းနေတယ်ဆိုတာကိုပြသရရောက်တဲ့အကြောင်းလဲဒီနေ့ထုတ်နယူးယောက်တိုင်းသတင်းစာထင်မြင်ရသဘောထားဆောင်းပါးမှာပြောဆိုလိုက်တာပါCIA ကြီးကဟောင်းဘရန်နန်ဟာအစိုးရထံမှသဘောထားကွဲအောင်မတိမငင်ဖြစ်အောင်တွတ်ထုတ်ပေးနေတယ်ဆိုပြီးလွန်ကျွေးရေးအတွက်စိတ်ချရသူစင်းကနေသမ္မတထရန့်ကပဲဖျက်လိုက်တာဖြစ်ပါတယ်အမေရိကန်မျိုးသားထောက်လိုင်းရေးဌာနညွှန်ကြားရေးမှူးဟောင်း James Clapper ပြည်သူ့စုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey သမ္မတ Barack Obama လက်ထက်မှာအမျိုးသားလွန်ကျွေးရေးအကြံပေးတာဝန်ယူခဲ့သူ Susan Rice အမျိုးသားလွန်ကျွေးရေးအေဂျင်စီ NSA ညွှန်ကြားရေးမှူးဟောင်းမက်ကဟေရီနဲ့ရှင်းလင်းကြောင်းဆယ်လီယေးစ်တို့ပါဝင်တခြားအစိုးရအရာရှိဟောင်းတွေကိုလွန်ကျွေးရေးဆိုင်ရာကင်းလွတ်ခွင့်ပေးထားတာတွေကိုလည်းပြန်လည်စစ်ဆေးနေပါတယ်။လွန်ကျွေးရေးအရာကင်းလွတ်ခွင့်ပေးထားတာတွေကိုပြန်လည်ရုပ်သိမ်းကောင်းရုပ်သိမ်းသွားမှာဖြစ်တယ်လို့ရုပ်သိမ်းခံထားရသူတွေကိုလည်းပြန်ထုတ်ပေးတော့မှာမဟုတ်ကြောင်းသမ္မတရဲ့ညင်ညာချက်ကိုမနေ့ကသတင်းစာရှင်းလင်းပွဲအတွင်းအင်ဂျီရောပြောဝင်ရဆာရာဟက်ပီစန်ဒါစ်ကပြောဆိုခဲ့ပါတယ်။သမ္မတထရန့်ကိုဝေဖန်တဲ့အတွက်CIA ညွန်ကြားရေးမှူးဟောင်းနဲ့တခြားအစိုးရအရာရှိဟောင်းတွေကိုပြစ်မှတ်ထားခဲ့တာလားဆိုတဲ့သတင်းတောက်တွေရဲ့မေးခွန်းကိုတော့အင်ဂျီရောပြောဝင်ရကငြင်းဆန်ခဲ့ပါတယ်။ CIA ကြီးကောင်ဘရန်နန်ဟာသမ္မတထရန့်ပေါ်အပြင်းထန်ဝေဖန်သူတို့ဖြစ်ပြီးပြီးခဲ့တဲ့လတည်းရုရှားသမ္မတနဲ့ဖင်လန်နိုင်ငံမှာတွစ်ဆုံတဲ့ပေါ်တစ္ဆာပေါက်တဲ့လုပ်ရည်ဖြစ်မှတ်ချက်ပေးခဲ့သူလည်းဖြစ်ပါတယ်။ CIA ညွန်ကြားရေးမှူးဟောင်းကတော့လွန်ကျွေးရေးအရာစိတ်ချသူစင်းကနေပယ်ပြက်လိုက်တဲ့သမ္မတရဲ့လုပ်ရည်ဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုပြနေပြီးဝေဖန်သူတွေကိုအပြစ်ပေးဖို့ကြိုးပမ်းမှုတစ်စိတ်တပိုင်းဖြစ်တယ်လို့ထောက်လိုက်တိုင်ဝမ်ပါဝင်အမေရိကန်နိုင်ငံသားတွေအားလုံးအတွက်အကြီးအကျယ်စိုးရိမ်စရာကောင်းတဲ့လုပ်ရည်ဖြစ်တဲ့အကြောင်းလဲတူတာလူမှုကွန်ရက်ကနေမနေ့တုန်းကပြောဆိုထားတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာသမ္မတရည်နဲ့မီဒီယာကြားအဖို့ထစ်တွေရှိခဲ့ဘူးပေမဲ့သမ္မတဒေါ်နယ်ထရန့်လက်ထက်မှာဝေဖန်တိုက်ခိုက်မှုတွေပုံမပြင်းထန်လာနေတဲ့အတွက်မီဒီယာတွေစူးစီးပြီးတုံ့ပြန်ဖို့ကြိုးစားနေကြပါတယ်။သမ္မတထရန့်ကမီဒီယာတွေဟာစစ်ဖြစ်လောက်အောင်အနေရရှိတဲ့ပြည်သူရန်သူအဖြစ်နဲ့တုံ့နှုံပြောဆိုခဲ့သလိုသတင်းမီဒီယာတွေဘက်ကလည်းသမ္မတရဲ့ပြောဆိုချက်တွေဟာစိုးရိမ်စရာအနေရကြီးတဲ့သဘောထားအဖြစ်ပြောဆိုထားကြတာပါ။သတင်းသားလလခွင့်အပေါ်ညစ်ပတ်တဲ့နီးတွေနဲ့ဖိနှိပ်နေတာတွေကိုတွန်းလှန်မယ်လို့ကြေညာထားတဲ့ Boston Globe သတင်းစာကြီးရဲ့လှုပ်ရှားမှုမှာတော့နိုင်ငံတော်ဝန်ကသတင်းစာတွေဒီနေ့မှပူးပေါင်းပါဝင်လာကြပါတယ်။လှုပ်ရှားမှုမှာသတင်းဌာနပေါင်း350ပါဝင်ဖို့ကတိပြုထားကြောင်းလည်းသတင်းစာကပြောဆိုထားပါတယ်။ American ရဲ့အခြေခံရည်တည်ချက်တွေဟာသတင်းသမားတွေကိုပြည်တွင်းမှာသာမကပြည်ပမှာလည်းလွတ်လပ်မှုရဲ့စံနမူနာအဖြစ်ရာစုနှစ်နှစ်ခုကျော်ကြာအကာအကွယ်ပေးလာခဲ့ပေမဲ့ဒီနေ့အချိန်မှာတော့ကြီးမားတဲ့ချင်းချောက်မှုနဲ့ရင်ဆိုင်နေရကြောင်းလဲ Boston Globe သတင်းစာရဲ့ Editor အာဘော်ကရေးသားခဲ့ပါတယ်။တူရကီ၊ရုရှား၊တရုတ်၊အီရတ်နိုင်ငံတွေကအာဏာရှင်ဆန်ဆန်အုပ်စိုးသူတွေပြည်တွင်းမှာသတင်းသမားတွေကိုဖိနှိပ်နိုင်အောင်အားပေးရာရောက်ကြောင်းလဲပြောဆိုခဲ့ပါတယ်။ နယူးယောက်တိုင်းသတင်းစာအိရာအဘော်တာဝန်ခံဂျိမ်းစ်ဘန်နက်ကလည်းနိုင်ငံတော်ကသတင်းစာတွေစီးပွားရေးနိုင်ငံရေးအရာဖိအားပေးခံရချိန်မှာမီဒီယာတွေဘက်ကမမမမရက်တီသွားမှာဖြစ်ကြောင်းနဲ့ညီညွတ်မှုကိုပြသဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌပေါ်မနက်ဖော်ဟာအခွန်နဲ့ဘဏ်လုပ်ငန်းတွေမှာမတမာမှုတွေအဖြစ်ရှိမှရှိဆုံးဖြတ်ဖို့ကုန်သမားရေးအဖွဲ့ကဒီနေ့စတင်စဉ်းစားနေပါတယ်။အဖြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့နှစ်ရှည်ထောင်နဲ့ကြာခံရမှာပါ။နှစ်ဖက်ရှင်တွေကတော့မနေ့တုန်းကပဲအပြစ်သက်လျှောက်လှည့်ချက်တွေပေးခဲ့ကြပြီးတရလူဘက်ကတော့မနက်ဖော်ဟာအလိန်ညာရင်းနဲ့ဘဝမှာထက်ထန်းကျကျနေထိုင်နိုင်အောင်ကြိုးစားခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ပတ်စံရှိတဲ့အချိန်မှာမရှိတဲ့အချိန်မှာပါပတ်စံပုံရအောင်လိန်လေကြောင်းလဲအစိုးရရှင်းနေ Great Anders ကပြောဆိုခဲ့တာပါ။မနက်ဖော်ရဲ့ကြိုးဆောင်ရှင်းနေ Richard Wrestling ကတော့အမှုဇယ်ကိုတရသေးလွတ်ပေးဖို့ရှောက်ထားခဲ့ပါတယ်။ American TI စနစ်မှာအဖြစ်ရှိကြောင်းဆုံးဖြတ်လို့ရှိတဲ့တန်တရားတဲ့ပုံကြီးအဖြစ်ရှိကြောင်းအထောက်အထားတစုံတရာအစိုးရဘက်ကမပြတ်တာနိုင်ဘူးလို့လည်းပြောဆိုခဲ့တာပါဒီအတွက်အမှုမှာခုခံချိပါဖို့အကြောင်းရှိတာကြောင့်မနက်ဖို့ပါဝင်တက်တွေကိုပြန်လည်မေးခွန်းနေမမေးခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ဝန်ကြီးကွန်ရှောင်မှုအတွက်ပြပကဘန်စင်းတွေမှာဒေါ်လာတန်းနဲ့ချီလျှို့ဝှက်ထားခဲ့ကြောင်းအစိုးရရှင်းနေရဲ့ဆွဆွဲချက်ကိုလည်းမနက်ဖို့ရဲ့အကျိုးဆောင်ရှင်တွေကထုတ်နဲ့တိုက်ခတ်ပြောဆိုခဲ့ပါတယ
်အောက်ကနိုင်ငံကပူးမြို့တော်ကပညာရေးဌာနမှာလူဒါဇင်နဲ့ချီတိုက်ဆုံးခဲ့တဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲထောင်လိုင်းဌာနရုံးဝန်ထဲမှာရှိတဲ့တနန်းတစ်ခုကိုတနန်းသမားတွေထပ်မံတိုက်ခိုက်ခဲ့ကြပါတယ်ဒီတိုက်ခိုက်မှုမှာအသေးခံတိုက်ခိုက်သူ၄ဦးပါဝင်ကြောင်းလည်းဖိဒဲဝန်ကြီးဌာနအကြံပေးပဟာမာကဗီဒီယိုကိုပြောပါတယ်တိုက်ခိုက်သူတဦးကတော့အသေးခံဘုံခွဲရမှာတိုက်ဆုံးခဲ့တယ်လို့ကြံ၃ဦးကတော့လုံခြုံရေးတပ်ဖွဲ့တွေနဲ့ပစ်ခတ်မှုတွင်တိုက်ဆုံးခဲ့ကြောင်းလည်းပြောပါတယ်စစ်စင်ရေးအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်၃ဦးဒဏ်ရာရခဲ့ပေမဲ့အရသားတွေထိခိုက်မှုမရှိကြောင်းလည်းပြောပါတယ်။မနေ့တုန်းကကပူးမြို့တော်ကရှီယာမွတ်စလင်အများစုနေထိုင်ရာအရက်ကမိုဘုကျောင်းမှာကျောင်းသားတွေတက္ကသိုလ်ဝင်ငွေဆောင်ပွဲဖြစ်နေချိန်အသေးခံဘုံးခွဲတိုက်ခိုက်မှုအတွင်းမှာတော့လူ34ယောက်ထပ်မံတိုက်ဆုံးခဲ့ပါတယ်။ကပူးမြို့ကရှီယာမွတ်စလင်တွေကိုအရင်တုန်းကတိုက်ခိုက်မှုတွေမှာတော့ IS Islam စစ်သွေးကြောအုပ်စုကသူတို့လက်ချက်အဖြစ်ကြီးညာဘူးပါတယ်။တာလီဘန်တွေကတော့သူတို့လက်ချက်မဟုတ်ကြောင်းညှဉ်းဆန်ထားပါတယ်။ဒါပေမဲ့လည်းမနေ့တုန်းကဘာဂလန်ပြည်နယ်ကစစ်ကမ်းတစ်ခုကိုတာလီဘန်တွေစီးနင်းတိုက်ခိုက်ရမှာတော့လုံခြုံရေးတပ်ဖွဲ့ဝင်40တေဆုံးခဲ့ပါတယ်။တစ်ချိန်တည်းလိုလိုမှာပဲဇဘူးပြည်နယ်ကာလတ်မြို့ကရဲစစ်ရေးဂိတ်တစ်ခုကိုတာလီဘန်တွေတိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်တော်တော်များများတေဆုံးခဲ့သလိုအပြန်အလှန်တိုက်ခိုက်မှုအတွင်းတာလီဘန်တော်တော်များများလည်းတေဆုံးခဲ့တာပါ။ဒီမတိုင်ခင်တရက်မှာတော့ဖာရက်ပြည်နယ်တဲကစစ်ကမ်းတစ်ခုကိုနှစ်ရက်ကြာတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးနောက်တာလီဘန်တွေစီးနင်းသိမ်းပိုက်ခဲ့ပြီးစခန်းမှာတောင်းဝန်ကျနေတဲ့စစ်သား80နဲ့40ဟာလည်းသဘုံတွေထန်လက်နက်ချခဲ့ကြောင်းအစိုးရတောင်းဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်တည်းပြည်ကတ်တွေအတွင်း Ranger Mustin တွေပေါ်လူခွေရေးချိုးဖောက်မှုတွေဟာလူမျိုးလုံးတက်ပြတ်မှုဖြစ်တုံးတုံးပြောဆိုရမယ့်အဆင့်ထိရောက်မရောက်ဆိုတော့ကိုမဆုံးဖြတ်ရသေးတဲ့အကြောင်း American အစိုးရကပြောဆိုလိုက်ပါတယ်
As for any decision, the secretary, to my awareness, has not made any particular decision yet. But if and when he does, we'll certainly let you know and make that public.
အခုချိန်ထိသိရတဲ့နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့ဆုံးဖြတ်ချက်တစုံတရာမချရသေးတဲ့အကြောင်းနဲ့ဆုံးဖြတ်ချက်ချတဲ့အခါအများပြည်သူသိအောင်ထုတ်ပြန်သွားမှာဖြစ်ကြောင်းမနေ့တုန်းကဝါရှင်တန်ကတင်းနေတာရှင်းလင်းပွဲမှာနိုင်ငံရေးဝန်ကြီးဌာနပြောင်းရဟေသာနော်ရက်ကပြောလိုက်တာပါ။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေဟာလူမျိုးလုံးတက်ပြတ်မှုဖြစ်သတ်မှတ်ပြောဆိုဖို့အမေရိကန်တာဝန်ရှိသူတွေကြားအခြေတင်ငင်းကုန်နေဆဲဖြစ်ကြောင်းဝါရှင်တန်နိုင်ငံရေးလောကကြောင်းရေးသားဖော်ပြနေတဲ့ political သတင်းဌာနကအစိုးရအတွင်းသတင်းကိုကိုးကားရေးသားခဲ့တာကိုနိုင်ငံရေးဝန်ကြီးဌာနကတုံ့ပြန်ဖြေရှင်းရမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကတော့အစိုးရရဲ့လှည့်ဝှက်သတင်းတွေပေါက်ကြားမှုအတွက်လည်းသတိပေးပြောဆိုလိုက်တယ်လို့အတွင်းသတင်းတွေပေါက်ကြားတာကြောင့်တာဝန်ရှိသူတွေကြားဆုံးဖြတ်ချက်ချမှတ်ရမှာအခက်အခဲတွေကြုံရတဲ့အကြောင်းလည်းပြောဆိုခဲ့တာပါကမ်ပိနယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတည်းလွန်ကျော်ရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလွန်ကျော်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာက Ranger Mustin တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းရာရောက်တဲ့အကြောင်းကုလသမဂ္ဂထိတ်တန့်တာဝန်ရှိသူတွေနဲ့ American အစိုးရကပါပြောဆိုထားပေမဲ့လူမျိုးလုံးတက်ပြတ်မှုဖြစ်သတ်မှတ်ပြောဆိုဖို့တော့ American အစိုးရကစဉ်းစားနေတာဖြစ်ပါတယ်မ မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာအတိုင်းဝိုင်းကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်သူတွေကိုလည်းပေါ်ထုတ်အရေးယူလာတယ်ရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့အဖေသူအမေကွဲညီကိုတော်ဆက်သူကင်ဂျုံနန်းကိုတတ်မှုနဲ့တရားစွဲခံထားတဲ့အမျိုးသမီးနှစ်ဦးကိုတရားရုံးမှခုခံချေပါဖို့မလေးရှားတရားသူကြီးကအမိန့်ထုတ်လိုက်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလ13ရက်နေ့ကကင်ဂျုံနန်းမလေးရှားနိုင်ငံကွာလာလမ်ပူနိုင်ငံကလေစိတ်ကနေထွက်လာတဲ့အချိန်မှာအင်ဒိုနီးရှားနိုင်ငံကစီတီအိုင်စရာနဲ့ဗီယက်နမ်နိုင်ငံကဒုံတီဟွန်တို့ကကင်ဂျုံနန်းကိုစိတ်ခတ်ပြီးလှုပ်ကြံခဲ့ကြတယ်လို့ဆွဆွဲခံထားတာဖြစ်ပါတယ်။သူတို့နှစ်ယောက်ဟာကင်ဂျုံနန်းရဲ့မျက်နှာကိုအစိတ်အင်းနဲ့ဖျန်းခဲ့တာကိုလေသိလုံချုံရေးဗီဒီယိုကင်မရာတွေမှာတွေ့ခဲ့ရတာဖြစ်ပါတယ်။အဲ့လိုအစိတ်နဲ့ဖျန်းပြီးမိနစ်ပိုင်းအတွင်းမှာပဲကင်ဂျုံနန်းဟာလည်းတည်ဆုံးသွားခဲ့ပါတယ်။ဒီမျိုးသမီးနှစ်ဦးရဲ့ရှင်းနေတွေကတော့သူတို့ရဲ့အမှုတွေတွေဟာရုပ်သံအစီအစဉ်တစ်ခုအတွက်လျော်ရပြားဟာတာလှုပ်ဖို့အတွက်လှုပ်ရတာလို့ထင်ခဲ့ကြတာဖြစ်တယ်လို့ပြောပါတယ်။သူတို့နှစ်ဦးဟာကင်ဂျုံနန်းကိုတတ်ဖို့အတွက်မြောက်ကိုရီးယားသရှိုးလို့တန်ရရှိသူ၄ယောက်နဲ့အတူဖျော်ဖြေပွဲတစ်ခုမှာတရုတ်ဆောင်ခဲ့တယ်ဆိုတော့လုံလောက်တဲ့တပ်တွေတွေကိုတင်ပြခဲ့တယ်လို့မလေးရှားတရားသူကြီး SM Arifin ကကြာသပတေးနေ့မှာပြောပါတယ်။ဒီလူတတ်မှုဟာနိုင်ငံရေးလှုပ်ကြံမှုဖြစ်နိုင်တယ်ဆိုတော့အယူအဆကတော့သူ့အနေနဲ့လုံးဝပယ်ချထားခြင်းမရှိပေမဲ့ခိုင်လုံတဲ့တပ်တွေအထောက်အထားမရှိဘူးလို့လည်းတရားသူကြီးကပြောပါတယ်။ဒီရိုင်းနယ်စလုံးကလည်းသူတို့အနေနဲ့ခုကိုတိုင်ခုခံခြေပထွက်ဆိုသွားဖို့စီစဉ်နေတယ်လို့တရားသူကြီးကိုပြောကြားခဲ့ပါတယ်။လာမယ့်နိုမာလာမှာတော့တရားရုံးကျနာစစ်ဆေးမှုတွေပြန်လုပ်တဲ့အချိန်မှာသူတို့အနေနဲ့စတင်ထွက်ဆိုမှာဖြစ်ပြီးကျနာစစ်ဆေးမှုတွေဟာအနည်းဆုံးတော့ရှင်းနေဖေဖော်ဝါရီလောက်ထိဆက်ပြီးရှိသွားဖို့ရှိနေပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံမှာပြီးခဲ့တဲ့ချင်းပါတဲ့ရွေးကောက်ပွဲမှာလွတ်တော်နေရာ125နေရာစလုံးဝင်းကြီးချုံဟွန်ဆန်ဦးဆောင်တဲ့အာဏာပါတီအနေအားကြောင့်ကျင်းပလိုက်ပါတယ်ဖြတ်သိမ်းခံထားတဲ့တက္ကနိုင်ငံရေးပါတီတွေကတော့ရွေးကောက်ပွဲရာတရားဝင်ကြောင်းပြောဆိုထားတာပါပြီးခဲ့တဲ့နှစ်ထဲမှာပဲတရားရုံးချုပ်ကဖြတ်သိမ်းလိုက်တဲ့အဓိကတက္ကနကမ္ဘောဒီးယားအမျိုးသားကက်တင်ရေးပါတီ CNRP မပါဝင်ပဲကျင်းပတဲ့ဇူလိုင်လ29ရက်နေ့ကရွေးကောက်ပွဲမှာမဲပေးသူအရေအတွက်83ရာခိုင်နှုန်းရှိကြောင်းလည်းအမျိုးသားရွေးကောက်ပွဲကော်မတီကမနေ့တုန်းကပဲကြေညာထားတာပါ
ကမ္ဘာစီးပွားရေးကြီးမားဆုံးနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးစစ်ပွဲတွေအရှိန်အဟုန်ပြင်းထန်လာနေချိန်မှာပဲနိုင်ငံကြားဆွေးနွေးညှိနှိုင်းမှုတွေဆက်လက်လှုပ်ဆောင်သွားဖို့တရုတ်ကိုယ်စားလှယ်အဖွဲ့ကအမေရိကန်ပြည်ထောင်စုကိုအခုလနောက်ပိုင်းမှာလာဖို့ရှိပါတယ်တရုတ်ဒုတိယကုသရေးဝန်ကြီးဝန်ကြီးဝမ်ရှိုဝမ်ဟာအမေရိကန်မန္တလေးဝန်ကြီးဌာနရဲ့နိုင်ငံတကာရေးရာလက်ထောက်ဝန်ကြီးဒေးဗစ်မဲလ်ပတ်စ်နဲ့တွေ့ဆုံသွားမှာဖြစ်တယ်လို့တရုတ်ကုသရေးဝန်ကြီးဌာနကပြောပါတယ်တရုတ်အစိုးရအနေနဲ့ဆွေးနွေးညှိနှိုင်းမှုတွေကိုကြိုးဆိုကြောင်းဒါပေမဲ့တစ်ဖက်သက်ကုံတော်ရေးပိတ်ဆို့မှုတွေကိုလက်ခံမှာမဟုတ်ဘူးလို့တရုတ်ကုသရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာ American Dollar ငွေလဲလှယ်နှုန်းစံချိန်တင်မြင့်တက်ပြီးမြန်မာကျပ်ငွေဈေးထိုးကျနေတဲ့အတွက်မြန်မာနိုင်ငံဗဟိုဘဏ်ကဒေါ်လာတန်းနဲ့ချီထိုးရောင်းပြီးဈေးကိုထိန်းညှိနှိုင်းမှုကြိုးစားနေပါတယ်။ဒါဟာကမ္ဘာဈေးကွက်မှာဒေါ်လာညှုံးကိန်းတက်တာရဲ့ရိုက်ခတ်မှုဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ငွေကြေးစနစ်မခိုင်မာမှုကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
အမေရိကန်ဒေါ်လာလဲနှုန်းဟာဒေါ်လာကိုမြန်မာကျပ်ငွေ1530ကျော်ထိစံချိန်တင်မြင့်တက်နေစေဖြစ်ပါတယ်။ကမ္ဘာငွေကြေးဈေးကွက်ရဲ့ရိုက်ကတ်မှုဆိုပေမဲ့လေတခြားနိုင်ငံတွေထက်မြန်မာနိုင်ငံကပိုပြီးအထိနာတယ်လို့စီးပွားရေးပညာရှင်ဦးမင်းခင်ကသုံးသပ်ပါတယ
်။ကျွန်တော်တို့စီးပွားရေးစနစ်ကျွန်တော်တို့ငွေကြေးစနစ်တင်နေဆိုင်တယ်။ဆိုတော့ဒီမှာကကျွန်တော်တို့မှာစီးပွားရေးတရားဝင်စီးပွားရေးရှိတယ်တရားမဝင်မှတ်တမ်းမတင်စီးပွားရေးရှိတယ်ဒီငွေကြေးမှာဆိုရင်ဒီဟလာနိုင်ငံသားကိုဟွန်ဒီဆိုတဲ့နောက်ကွာကူငွေလွှဲတဲ့လုပ်ငန်းတွေရှိတယ်အဲ့လိုနောက်နေဆက်ဈေးကွက်တွေရှိတယ်အဲ့ဈေးကွက်တွေကြားထဲမှာလည်းပဲအဖြူအမဲကြားထဲမှာဟိုရောနေတဲ့ဟာတွေလည်းရှိသေးတယ်နော်အဲ့တော့ချုပ်ပြောလို့ရှင်တော့ကျွန်တော်တို့ဈေးကွက်ရဲ့အားမတောင်းသေးလို့မတီးဟိုလာမတီးငိမ့်ရေရတဲ့အခြေအနေတွေရှိနေလို့ကျွန်တော်တို့ပို့ပြီးတော့ဝင်နေဖြစ်တယ်ဒီကြားထဲမှာငွေဈေးကစားတဲ့လူလည်းရှိမယ်နော်လက်ထက်မှာပမာဏငွေခိုင်ထားရင်ဈေးကျမယ်ဆိုတော့နော်တန်ဖိုးကျမယ်ဆိုတော့ဒေါ်လာဝယ်လာတဲ့လူတွေနော်တချို့ကနိုင်ငံရေးနဲ့ပတ်သက်လို့ဟလာဝင်ကစားတာရှိကောင်းရှိမယ်လို့တောင်သုံးသက်တယ
်စီးပွားရေးပညာရှင်ဦးကင်မောင်ညိုဘောကဗီဒါကတော့မြမစီးပွားရေးမှာရေရှည်အတွက်ပြုပြင်ရမယ့်အချက်တွေရှိနေတယ်လို့အခုလို့ထောက်ပြပါတယ
်တောက်လျှောက်ပုံကုန်တဲ့အတွင်းကုန်တွေကပုံများတယ်နော်အတွင်းကုန်တွေက ကုန်ကြမ်းတွေရောစိတ်ပစ္စည်းတွေရောစားသုံးကုန်တွေရောမလဲဒါတွေများနေတယ်။နောက်နိုင်ငံကြားမှာအလုပ်လုပ်နေတဲ့လူတော်တော်များများပို့တဲ့ငွေကအခုတော့ထိုင်းမှာလုံလုံတဲ့သူတွေကပြန်လာတော့အဲ့ဒီငွေတွေကလည်းတော့မရတော့ဘူး။အဲနောက်တစ်ခုကတော့နိုင်ငံခြားတဲ့ရင်းနှီးမြှုပ်နှံမှုကဒီမှာကြာခင်ကာလယုံနေတာကိုတွေ့ရတယ်။ဒါကအဲဒီအခြေခံသုံးခုကိုမပြင်းနိုင်ရင်ကတော့နော်ရေရှည်မှာလည်းအခုလိုပဲတွေ့ရအောင်ပါပဲ။ဒါကလည်းရေရှည်လောက်အောင်မဲ့ကိစ္စလေးပါ။
နိုင်ငံခြားငွေရောင်းဝယ်တဲ့အခါဘိုးဘန်နှုံထရဲ့3.8%ရာခိုင်နှုန်းထိသာအလျော်တင်ဈေးစားခွင့်ပြုထားတဲ့ကန့်သတ်မှတ်ချက်ကိုဒီသတင်းပတ်ထဲမှာဘိုးဘန်ကပယ်ဖျက်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းထိတရက်ကိုဒေါ်လာ3,000,000ပဲထုတ်ရောင်းခဲ့ရတာကနေအခုတန်းနဲ့ချီပြီးမြန်မာနိုင်ငံဘိုးဘန်ကနေပြီးတော့ထုတ်ရောင်းနေပါတယ်။ဒီဖြည့်ရှင်းနည်းဟာရေတိုဖြည့်ရှင်းနည်းဖြစ်ပြီးထိရမှုမရှိဘူးလို့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကပီတာကရှုမြင်ပါတယ
်။ဘိုးဘန်ကလုတ်တဲ့နေရာတော့ဈေးကွက်ရဲ့အခြေအနေနဲ့နော်နီးပါပေါ့နော်ဈေးကွက်ရဲ့အခြေအနေကိုရောင်းပြန်ဟပ်ဖို့ကြိုးစားတယ်အဲ့တော့ဒီ3.8%ခိုင်နှုန်းလားအထက်ရောအထက်နဲ့အောင်မှာအဲ့ဒါသတ်မှတ်ချက်ကိုဖြစ်လိုက်တာကအဲ့ဒါဘယ်သူမှလည်းကြိုးမဆိုင်ဘူးနော်အဲ့ဒီဘောင်ပြင်မဲ့မှာပဲရောင်းချဝယ်ကြတာတွေများတယ်ဒါကိုအကြောင်းပြပြီးတော့မှသူကဈေးကစားတာတွေဖြစ်လာတဲ့အခါကျတော့နော်ဒါကိုသူကဖယ်ပေးလိုက်တယ်ဒါပေမဲ့လည်းသူကရည်ညွှန်းတဲ့ငွေဖလင်းနှုန်းကိုမဖြစ်ဘူးအဲ့ရည်ညွှန်းတဲ့နှုန်းကလည်းအပြင်အပြစ်တင်တာကတော့အော်ဘိုးဘန်ကမြင့်နေတယ်ပါညာပေါ့နော်ဒါပေမဲ့တကယ်တမ်းကဘိုးဘန်ကနောက်ကလိုက်တာเนาะအဲသူ့နှုံးနဲ့အပြင်နှုံးနဲ့နှီးပါပေါ့လေဖြစ်အောင်သူကလိုက်ပြောဟောလှုပ်တယ်အဲတော့နောက်ကစနစ်အရာပြောရရင်ဒီစီမံခန့်ခွဲမှုအောက်ကနှုံးရှင်မျောတဲ့စနစ်ပေါ့လေ manage အင်္ဂလိပ်လိုကတော့ manage flow လို့ခေါ်တယ်အဲ့ဒီစနစ်ကိုကျင့်သုံးနှုံးပဲရှိသေးတယ်လုံးဝနှုံးရှင်မျောလိုက်တဲ့သဘောမျိုးပေါ့နော်ဈေးကွက်ကိုသူ့သဘောနဲ့သူကြိုက်တယ်လို့လှုပ်ဆိုပြောလှုပ်ပေးလိုက်တဲ့เนาะသဘောမျိုးတော့မဟုတ်ဘူးရေဒိုအနေနဲ့ကတော့ဘာလောက်တာတွေတွေ့ရတယ်လဲဆိုတော့အခုအစိုးရကနောက်ခုဘက်တုန်းကဆိုရင်တနေ့ကိုဒေါ်လာ3,000အဲနောက်ကျတော့တန်း6,000နောက်ကနေ့ဆိုရင်ဒေါ်လာ4,000အထိထည့်တာကိုတွေ့ရတယ်အဲ့တော့ဒေါ်လာ4,000ထည့်တော့ဘာဖြစ်တယ်လဲဆိုတော့အတိတ်တော့မထူကြဘူးပေါ့နော်သူတို့လည်းမထီရောက်ဘူးဆိုတော့သိပါတယ်နော်ဘလောက်အထိအဲထည့်မလဲဆိုတာလည်းမပြောတတ်ဘူးဘာဖြစ်လို့လဲဆိုတော့ဒီလုပ်ငန်းရှင်များရဲ့ပြောရဆိုဒေါ်လာ4,000ဆိုတဲ့ပိုင်စာစီသင်းမောတစည်းစာလောက်ပဲရှိတယ်လို့ပြောတယ်စီသင်းမောကလည်းနေတိုင်းသွင်းနေတာပေါ့လေ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရရဲ့အကြံပေးစီးပွားရေးပညာရှင်တွေကတော့ဒေါ်လာစင်းငွေလဲနှုန်းတက်တာဟာစိုးရိမ်စရာမဟုတ်ဘူးလို့ပြောဆိုတာတွေကိုပြည်တွင်းသတင်းတွေမှာတွေ့ရပါတယ်ဒါပေမဲ့လည်းဒေါ်လာငွေလဲနှုန်းမြင့်တက်နေတဲ့အတွက်စံပါဝင်အခြေခံစားသောက်ကုန်ဈေးနှုန်းတွေပိုပြီးမြင့်တက်လာနိုင်တာကြောင့်ပြည်သူများချာမှာစိုးရိမ်နေကြကြောင်းပါခင်ဗျာ
ကိုထက်အောင်ခန့်သတင်းပေးပို့ထားတာပါအခုရခိုင်ပြည်နယ်အရေးအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အရေးအတွက်ဖွဲ့စည်းလိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာသူတို့ရဲ့လုပ်ငန်းအစီအစဉ်လုပ်ငန်းတာဝန်သတ်မှတ်ချက်စတာတွေကိုဒီကနေ့နေပြည်တော်မှာထုတ်ပြန်လိုက်ပြီးသူတို့လုပ်ငန်းစဉ်ဟာတစုံတစ်ယောက်ကိုပြစ်တင်ရှုံချဖို့မဟုတ်ကြောင်းကော်မရှင်ဥက္ကဋ္ဌကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါရတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်မှာ ARSA ဖွဲ့ကအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့နောက်မြမလုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရမှာလူခွင့်ရေးချိုးဖောက်တာတွေရှိခဲ့ကြောင်းဆွဆွဲချက်တွေအပေါ်စစ်ဆေးနိုင်ဖို့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုပြီးခဲ့တဲ့လကုံပိုင်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ဒီကော်မရှင်ကသူတို့ဟာဆွဆွဲထားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ယူမှုရှိစေဖို့အတွက်စုံစမ်းစစ်ဆေးပြီးရခိုင်ပြည်နယ်ငြိမ်းချမ်းမှုနဲ့တည်ငြိမ်အေးချမ်းမှုရရှိစေဖို့အတွက်အကြံပေးဆောင်ရွက်သွားမှာဖြစ်ကြောင်းထုတ်ပြန်ပါတယ်ဒီလိုဆောင်ရွက်ရမှာမြန်မာနိုင်ငံဥပဒေအပြင်နိုင်ငံတကာလူခွင့်ရေးဆိုင်ရာဥပဒေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေနဲ့အညီဆောင်ရွက်မှာဖြစ်ကြောင်းတည်င်းအချက်လက်ရယူရမှာမြန်မာအစိုးရအပြင်တပ်မတော်နဲ့ရဲတပ်ဖွဲ့အပါအဝင်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစင်းစင်းနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းဖော်ပြပါတယ်ကော်မရှင်အဖွဲ့ဝင်တွေနဲ့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်မြန်မာအစိုးရထံကရယူမှာဖြစ်တယ်လို့ကော်မရှင်နဲ့ပူးပေါင်းဆောင်ရွက်တဲ့လူခွေရေးချိုးဖောက်ခရသူတွေနဲ့မျက်မြင်သက်သေတွေရဲ့လုံခြုံရေးအတွက်လည်းကာကွယ်သွားမှာဖြစ်ကြောင်းထုတ်ပြန်ပါတယ်။သတင်းစာရှင်းလင်းပွဲမှာတော့ကော်မရှင်ဥက္ကဋ္ဌတာမတ်ကြီးရိုစာရီယိုမန်နာလိုကကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေဟာတစုံတစ်ယောက်ကိုအပြစ်တင်လက်ညှိုးထိုးဖို့မဟုတ်ကြောင်းပြောဆိုပါတယ
်။ I assure you there will be no blaming of anybody, no finger pointing of anybody.
က ကျမတို့ဟာလူတူတယောက်ကိုအပြစ်တင်တာလက်ညှိုးထိုးတာတွေလုံးမမဟုတ်ကြောင်းဒီလိုလုံချင်းအားဖြင့်ဘာမှရနိုင်မှာမဟုတ်ကြောင်းနဲ့ကျမတို့ရဲ့လုပ်ငန်းစဉ်ကတော့ကျမတို့ကိုကူညီခြင်းနဲ့ကျမတို့ကပြန်လည်ကူညီပေးဖို့ဖြစ်ကြောင်းနဲ့အတူပူးပေါင်းဆောင်ရွက်ဖို့ဖြစ်ကြောင်းကော်မရှင်ဥက္ကဋ္ဌတမ်းမှတ်ကြီးရိုစာရီယိုမန်နာလိုကပြောဆိုသွားတာပါကော်မရှင်ဟာအခင်းဖြစ်ပေါ်ရနေရာတွေကိုတွားရောက်စုံစမ်းမှဖြစ်တယ်လို့လွတ်လပ်မှုဗမ်မလိုက်မှုပွင့်လင်းမြင်သာမှုစတဲ့အချက်တွေနဲ့အတူဆောင်ရွက်သွားမှဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်ကော်မရှင်ရဲ့အစီရင်ခံစာနဲ့အကြံပြုချက်တွေကိုတနည်းအတွင်းမှာနိုင်ငံတော်သမ္မတစီကိုတင်ပြမှဖြစ်ပါတယ်ကော်မရှင်ကိုတော့ဖိလစ်ပိုင်နိုင်ငံကဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်တဲ့တမ်မတ်ကြီးရိုစာရီယိုမန်နာလိုကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတမ်မတ်ကြီးကင်ဇိုအိုရှိမာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြတ်သိန်းနဲ့ UNICEF နဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းအုပ်ကြီးဟောင်းပမောက္ခဒေါက်တာအောင်ထွန်းသက်တို့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ
်ဒေါက်တာရှင်များရှင်တို့တို့မှသတင်းရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့တမောသားကိုစလေတွေကတိုက်တွန်းလိုက်တဲ့အတွက်တို့တော်တွင်သတင်းရယူခွင့်အပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်တို့တော်ထဲမှာကိုစလဲရီရဲ့အပြုမူဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်တရေရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလားနေတူဝါလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစလဲရီအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြဖို့ကပိုးပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်လွတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရယ်ရှင်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်မလေးရှားမှာအလုတ်သွားလုတဲ့မြန်မာအလုတ်သမားတူဟာမကြသေးခင်ကရင်တိုက်ခံရပြီးထိခိုက်ဒဏ်ရာရခဲ့တဲ့အတွက်ရော်ကြီးချက်သိန်း300ကျော်ကိုမလေးရှားထိခိုက်နစ်နာမှုအသက်အာမခံဌာနကပေးလျော်ခဲ့ပါတယ်ဒါဟာမလေးရှားမြန်မာအလုပ်သမားတွေဆီလွတ်တဲ့28နှစ်အတွင်းပထမဆုံးထိုက်တိုက်တန်တန်ရော်ကြီးရတာလည်းဖြစ်ပါတယ်ဒီလိုရဖို့အတွက်တရားဝင်လမ်းကြောင်းကိုရွေးဖို့နဲ့နားမလည်တဲ့ကိစ္စရပ်တွေမှာတန်ယုံအဖွဲ့စည်းတွေနဲ့တိုင်ပင်ဖို့လူကြောင်းရော်ကြီးငွေရခဲ့သူက VOE ကိုပြောပါတယ်ကိုဇော်ထက်ကဆက်သွယ်မေးမြန်းထားပါတယ
်မလေးရှားနိုင်ငံမှာတရားဝင်စာချုပ်နဲ့လွတ်လပ်ရင်းရင်တိုက်ခံရတဲ့ကိုထိုက်အောင်ကိုမလေးရှားထိခိုက်ညှဉ်းနှောင်မှုအသက်အာမခံဌာနကရော်ကြီးအနေနဲ့မြန်မာငွေသိန်း300ကျော်ကိုကာယကံရှင်ရဲ့ပြည်တွင်းဗန်စင်းတဲ့ကိုလွှဲပေးခဲ့ပါတယ်မလေးရှားမှာများသောအားဖြင့်သူတို့ဆွေရသတ်မှတ်ထားတဲ့ညနာကြီးအနေချင်းလောက်ပဲရပါတယ်မလေးရှားနိုင်ငံသားရှိနေတဲ့ဦးမြမတန်ယုံကတောင်းရှိသူတွေနဲ့ပရာဟိတာအဖွဲ့တွေကရော်ကြီးငွေရဖို့ကူညီခဲ့ကြတာဖြစ်ပြီးဒါကမလေးရှားမြန်မာအလို့သမားစီလုံးမှုတော်မိုင်းမှာပထမဆုံးနဲ့အများဆုံးရခဲ့တဲ့ပမာဏဖြစ်တယ်လို့ပါဝင်ခဲ့သူတို့ဦးဖြစ်တဲ့ကပုံး9ရက်သားသမီးလူမှုကူညီရေးအသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပါတယ
်ဟုတ်တယ်ဒါအမှန်တကယ်ပဲအလောက်များတဲ့ပတ်စံတစ်ခါမှမရဘူးအစိုးရတမချက်ကငွေ2,300ပဲရှိတယ်။အဲတကယ်တမ်းဆိုရင်တော့ဒီဥစ္စာတော့နိုင်ငံတိုင်းမှာကဒီလုပ်သမားတွေအတွက်ကဥပဒေဆိုတာရှိထားပြီးသားရှိထားပြီးသားမှာကကျွန်တော်တို့ဒီမြန်မာနိုင်ငံသားတွေဘက်ကနေပြီးတော့ယက်တီပေးမဲ့လူအားတွေမရှိဘူးဖြစ်နေတယ်မလေးရှားလောကမှာ။နောက်တစ်ခုကဒီစကားအရာမှာလည်းတကြွတဲ့လူမရှိဘူး။တက်ဆိုင်ရာအဖွဲ့အစည်းတွေမပါဝင်တဲ့အတွက်ကြောင့်ဒီဥစ္စာအားလုံးကရာသင်းစည်းရေမရပဲထိခိုက်နစ်နာမှုတွေရှိတယ်ပေါ့လေ။ပုံမမားဘူးဖြစ်လို့ရှိရင်ဒီခံစားမှုဆိုတာရှိပြီးသားပဲ။ชีวิตาတက်ကိုနောက်ကအချိုးဆောင်ပေးမဲ့လူမရှိလို့မြန်မာနိုင်ငံသားတွေအတွက်အများကြီးထိခိုက်နစ်နာနေမလေးရှားမှာ
။မလေးရှားမှာထိခိုက်နစ်နာခြေကိုတရားဝင်အလုလာလုပ်တဲ့သူတွေရောရဖို့ခက်ခဲတဲ့အနေအထားဖြစ်ပါတယ်။အခုစာချုပ်နဲ့တရားဝင်သွားတဲ့မြန်မာလူသားကိုထိုက်အောင်အမှုမှာမလေးရှားရှင်းနေကိုငှားရမ်းခဲ့ပြီးကူညီခဲ့တာလို့တီတောက်ကူအထောက်အကူပြုအဖွဲ့ခေါင်းဆောင်ဦးတီဟာမောင်မောင်ကပြောပါတယ
်။ဒီဟာကတော့ကျွန်တော်တို့ပထမဆုံးရှင်းနေငှားပြီးလိုက်ရတဲ့အမှုဖြစ်တဲ့အခါကျတော့တော်တော်လေးဟိုဟာပေါ့အောင်မြင်မြင်ဖြစ်သွားတယ်ပေါ့နော်။နောက်ပြီးရတဲ့ငွေရဲ့အမောင်းကကျွန်တော်မလင်းငွေတသိန်းဝန်းကျင်အောင်ရတယ်အဓိကတော့ကျွန်တော်တို့ရှင်းနေငှားတဲ့ကိစ္စပါပဲရှင်းနေငှားပြီးလောက်ရတဲ့အခါကျတော့လုံထုံးလုံးကြီးတွေအကုန်လုံးကတော့ရှင်းနေရပဲအဆအဆုံးလောက်သွားတာခင်ဗျအဲ့တော့ကျွန်တော်တို့ကမြန်မာပြည်ကဘာတွေလောက်ရလဲဆိုတော့သူနဲ့ပတ်သက်တဲ့မိသားစုဝင်ရဲ့အထောက်အထားတွေအဲသူရဲ့ဟိုမိအဖေတွေအမေတွေပေါ့နော်အဲ့ဒီဟာတွေကျွန်တော်က notary ပြန်ပေးရတယ်ခင်ဗျ
ဒီလိုတင်းတော်ရေချုပ်ချင်းငွေရဖို့မလေးရှားသွားရဲ့လုပ်သားတွေအနေနဲ့တရားဝင်လမ်းကြောင်းကိုရွေးချယ်ဖို့ မလေးရှားမှာအရင်ကမြန်မာလူသားတယောက်တိဆုံးခဲ့ရင်နေနာကြီးမလေးရှားရင်းကနှစ်တောင်းတောင်းတောင်းမြန်မာဝင်နှဆိုင်တင်း60ဝန်းကျင်ရပါတယ်ဒီကနေ့ကတော့ဒီထက်များကြီးနေရပါအခုဒီကနေ့ကြီးကိုကြက်သိန်း300ဝန်းကျင်ရှိရခဲ့ရဲ့ကိုထိုက်အောင်ကမလေးရှားမြန်မာလူသားတယောက်တိဆုံးခဲ့ရင်နေနာကြီး မလေးရှားရင်းကနှစ်တောင်းတောင်းတောင်းမြန်မာဝင်နှဆိုင်တင်း60ဝန်းကျင်ရပါတယ်ခင်ဗျာ
ကိုယ်စော်တဲ့ဆက်သွယ်မေးမြန်ပြီးသတင်းပေးပို့ထားတာပါအခုတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ် American နိုင်ငံတဲ့တရားမဝင်ဝင်ရောက်လာပြီးနိုင်ငံရေးခိုလုံခွင့်ရှောက်ထားသူတွေနဲ့နှိုင်းယှဉ်ရင်တရားမဝင်ဝင်ရောက်လာသူတွေရဲ့နိုင်ငံရေးခိုလုံခွင့်ဟာပယ်ချခံရဖို့များပါတယ် 2019 ခုနှစ်မှာတရားမဝင်ဝင်ရောက်လာပြီးနိုင်ငံရေးခိုလုံခွင့်ရှောက်ထားသူတသိန်း2000ကျော်ထဲမှာ 9000 နီးပါးလောက်ပဲခိုလုံခွင့်ရခဲ့ပါတယ် အဲ့ဒီထဲမှာမက္ဆီကိုကရောက်လာတဲ့အသက် 64 နှစ်အရွယ်ဆာဂျီယိုကအကန့်ကောင်းသူတစ်ယောက်ဖြစ်ပါတယ် Mike O'Sullivan သတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါ
American Mexico နယ်စပ်မှာအမေရိကန်နိုင်ငံနဲ့တရားဝင်ဝင်ရောက်ဖို့တန်းစီရတဲ့လိုင်းအရှိကြီးဟာပုံမှန်လို့ဖြစ်နေပါပြီသူတို့ဟာအများသောအားဖြင့်နိုင်ငံရေးခိုလုံခွင့်ရှောက်ထားကြပြီးတရားဝင်ဝင်လာခဲ့မယ်ဆိုရင်တော့ခိုလုံခွင့်ရဖို့အလားအလာအများကြီးရှိပါတယ် 2019ခုနှစ်အစိုးရရဲ့ကိန်းဂဏန်းတွေအရတရားမဝင်ဖြတ်ကျော်လာပြီးနိုင်ငံရေးခိုလုံခွင့်တောင်းခဲ့မယ်ဆိုရင်ရဖို့အခွင့်အလမ်းကတဝက်တောင်မရှိပါဘူး Mexico ဘက်ကခိုးဝင်လာသူစာဟီယိုဟာကန်ကောင်းသူတယောက်ပါယိုယေကလောဆောဆူနီဒိုစ်အင်မက္ဆီကိုဘက်မှာအလုပ်တွေတိတ်မရှိလို့အမေရိကန်ကိုထောင်962ခုနှစ်မှာလာခဲ့တာပါမေဘီနေပိုကေထရမ့်အစိုးရလက်ထက်တင်းကျပ်တဲ့လုံဆောင်မှုတွေကြောင့်ပြီးခဲ့တဲ့နှစ်မေလကအရက်မူးနေတဲ့သူ့ကိုဖမ်းပြီးနေရက်ပြန်ဖို့ဖို့လုံဆောင်ခံခဲ့ရပါတယ် Los Angeles မြို့နာကထောင်မှာအချုပ်ခံထားပြီးသူအဖမ်းခံနေရစဉ်ကိုးလာတာအတွင်း
အကျဉ်းတော်ဝန်ထမ်းတွေကသူ့ကိုနှုတ်နဲ့ဆော်ကားခဲ့တယ်လို့ပြောပါတယ်။သူပြောနေတာကမင်းကထောင်သားလေတဲ့ကျွန်တော်ကလည်းငါကထောင်သားမဟုတ်ဘူးလူဝင်မှုကြီးကြပ်ရေးအမှုကြောင့်အဖမ်းခံနေရတာငါဘာရာဇဝတ်မှုမှမကျူးလွန်ထားဘူးလို့ပြောခဲ့ပါတယ်။ထောင်ဝန်ထမ်းတွေနဲ့ဆက်ဆံရေးဟာအဲ့ဒီကတည်းကစပြီးမကောင်းခဲ့ဘူးလို့ပြောပါတယ်။ကက်သလစ်လူမှုရေးအဖွဲ့တစ်ခုဖြစ်တဲ့ Esperanza ရွှေ့ပြောင်းနေထိုင်သူများအခွင့်အရေးအဖွဲ့ရှေ့နေကစိတ်ဝေဒနာခံစားနေရတဲ့သူ့အတွက်နိုင်ငံရေးခိုလုံခွင့်ရှောက်ပေးခဲ့ပါတယ်။
He did have some medical treatment.
သူ့ကိုဖမ်းထားတော့ဆေးကုသမှုတချို့လုပ်ပေးခဲ့ပါတယ်။ဒါပေမဲ့မလွန်လောက်ပါဘူး။သူ့ကိုပြန်မလုခင်တလားလောက်အလိုတော့ကသူ့ဘာသာသူတတ်တည်ဖို့ကြိုးပမ်းမှုပါတယ်။ဒါဟာဘာကိုပြတယ်လဲဆိုရင်သူ့အတွက်ဆေးကမမှန်သေးဘူးဆိုတဲ့လက္ခဏာပါ။သူ့ဖမ်းခံရတော့ကလည်းစောင့်ရှောက်မှုကောင်းကောင်းမရပါဘူး။
ဆာဟီယိုကမက္ဆီကိုကိုပြန်ရောက်သွားရင်လဲဆေးကုသမှုလုံလုံလောက်လောက်ခံရမှာမဟုတ်ဘူးဆိုတာတရားသူကြီးကလက်ခံခဲ့ပါတယ်။ဖေဖော်ဝါရီလမှာတော့နိုင်ငံရေးခိုလုံခွင့်ပေးခဲ့ပါတယ်။သူဟာနိုင်ငံရေးခိုလုံခွင့်မြန်မြန်ဆန်ဆန်ရခဲ့ပေမဲ့တောင်းခံသူများလာတာကြောင့်ဒီစနစ်ကြီးဟာနှေးကွေးလာပြီလို့အမေရိကန်အရာရှိတွေကပြောပါတယ်။ဆာဟီယိုကတော့သူ့ကိစ္စပြီးသွားတဲ့အတွက်စိတ်အေးသွားရပေမ
နေရလို့ပါ
အခုလိုအခမဲ့ယာယီတဲခိုဆောင်မှသူဟာဘဝကိုအသက်စားဖို့အစဉ်သက်ဖြစ်နေပါပြီခင်ဗျာ
ဒီကနေ့အတွက်အတင်းလှော်တွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝဲမှာကျမ်းမာရေးကဏ္ဍမြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA မြန်မာပိုင်းစီစဉ်ရဲ့ကြာသာပတေးညပိုင်းထုတ်လွှင့်ချက်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ကျွန်တော်ရလေဒီမှာတွေကတော့လေမရမေပေါ်အဲ့ဒီလေပေါ်ပြင်လေပြီးတော့လေကျက်လက်တင်လို့ကြားရဒါပေမဲ့လေပတ်စင်လေးဒီကမရောက်သေးဘူ
းရခိုင်ပြည်နယ်မှာခိုင်မာတဲ့တောင်သူလယ်သမားတမကတခုပေါ်ထွက်လာဖို့နဲ့အပိနှိတ်ခံနေရတဲ့တောင်သူလယ်သမားတွေအရေးတွေကိုထိထိရောက်ရောက်ပါဝင်ကူညီနိုင်ဖို့အတွက်မြို့နယ်ပေါင်းစုံကလယ်သမားကိုယ်စားလှယ်တွေတွဲဆောင်ဆွေးနွေးပြီးတောင်သူလယ်သမားတမကကိုအင်္ဂါနေ့ကဖွဲ့စည်းလိုက်တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာသပင်းကြွချင်းအကြောင်းကိုတင်ပြထားပါရယ်။လူတွေအမျက်တနိုးထားတဲ့သပင်းဟာပြုပြင်ထိမ့်သိမ့်မှုအားနည်းတာနဲ့ယောဂါတွေကြောင့်ကျွတ်လေရှိပေမဲ့ကာကွယ်နိုင်တာတွေလည်းရှိတယ်လို့ရေပြားအထုကူတွေကဆိုပါရယ်။သပင်းကြွတာကိုဘယ်လိုသိနိုင်ပြီးဘယ်လိုပြုပြင်ထိမ့်သိမ့်မှုအားနည်းတာကြောင့်သပင်းကြွရတယ်ဘယ်လိုကာကွယ်နိုင်တာတွေရှိတယ်လဲ။ဒီအကြောင်းကိုမြန်မာနိုင်ငံကရေပြားအထုကူဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ Okay ရေပြားခုခုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးခင်ဗျာကျွန်တော်တို့ဒီသပင်းကျွတ်တာကလူတော်တော်များများမှာဖြစ်လေရှိတာပါဆရာเนาะအဲ့ဒီခါကျတော့အဲ့ဒီသပင်းကျွတ်တဲ့အကြောင်းလေးကိုနည်းနည်းစပြီးတော့ရှင်းပြပေးပါလား
။ဟုတ်ပါတယ်သပင်းကျွတ်တာကတော့ဒါလူတိုင်းအများကျွန်တော်ထားတဲ့အရာတစ်ခုတစ်ခုပဲပေါ့เนาะဒီလူတိုင်းအတွက်အရေးကြီးလို့လဲလေးထားကြတယ်အမြဲတမ်းထားကြတယ်ပြုပြင်ကြတာပေါ့နော်ဒါပေမဲ့ကန်ဆိုးကျင်တဲ့အခါကျရင်တချို့အခြေအနေတော်တော်များများတချို့ဆိုရင်လည်းယောဂဒီကြောင့်တစ်ခါတလေလဲဒီသပင်းကိုပြုစားပုံမမှန်တာတွေကြောင့်ဒီသပင်းတွေကအများကြီးယော့ကုန်တယ်အဲ့ဒါကိုသပင်းကျွတ်တယ်လို့ကျွန်တော်တို့ခေါ်ကြတာပေါ့နော်မမဘီပီရင်းနဲ့ဖြစ်စီ brush တိုက်ရင်းနဲ့ဖြစ်စီဒီသပင်းတွေအများကြီးကျွတ်ထွက်လာတဲ့အခါကျရင်အဲဒါမှမဟုတ်သူ့အလိုလိုအိရာထားလိုက်တဲ့အခါမှာခေါင်းမှာသပင်းတွေကျွတ်ပြေရာတွေတွေ့တဲ့အခါဒါမှမဟုတ်ကိုယ့်အကောင်ပြင်းနဲ့သပင်းပါလာတာကိုတတိပြင်းမိတဲ့အခါဆိုရင်တော့သိကြတယ်တကူကူတော့ဒီသပင်းနဲ့ပတ်သက်ပြီးဖြစ်နေပြီ
ဟုတ်ကဲ့ဆရာကြီးဒီသပင်းရဲ့ပုံမှန်ဖြစ်စဉ်လေးကိုနည်းနည်းစပြီးတော့ထပ်ရှင်းပြပေးပါလား
သပင်းကကိုကန္နာရဲ့အင်္ဂါရေပြားရဲ့အင်္ဂါတကူဆိုတဲ့အခါကျတော့ပုံမှန်ကြီးသွားပြီးတော့လှုပ်ရှားနေတယ်ပေါ့နော်အဲ့တော့ကိုယ့်ရဲ့ခေါင်းမှရှိတဲ့သပင်းလေးကိုရည်တွက်လိုက်တဲ့အခါမှာသပင်းစုစုပေါင်းတသိန်းနဲ့တသိန်းခွဲကြားဒီတယောက်စီမှာရှိတယ်လို့ဆိုတယ်အဲ့ဒီထဲထဲမှာ90ရာခိုင်နှုန်းလောက်ကတစ်ချိန်လုံးကြီးထွားပြီးတော့ရှည်ထွက်နေတယ်အဲ့လိုရှည်အောင်အောက်ကနေရောတကြီးကြီးအဆက်မပြတ်ပေါ့နော်သပင်းတပင်ကရှည်ထွက်နေတာနှစ်နှစ်ကနေ6နှစ်အတွင်းလောက်ထိကြားတယ်အဲ6နှစ်အဲ့ဒီလောက်ကြားတော့မှရှည်တဲ့ဥစ္စာရပ်သွားတယ်ပြောရမယ်ဆိုရင်အဲဒီသပင်းတပင်ချင်းကအသက်ကြီးသွားတဲ့အခါမှာသပင်းရှည်တာကိုရပ်သွားပြီးတော့ resting stage ကိုလာပေါ့နော်နားနေတဲ့အခြေကိုရောက်သွားတယ်။အဲအဲဒီနားနေတဲ့အချိန်ကနေ2-3လလာနေနေတော့နားပြီးအဲဒီသပင်းကအမြစ်ကနေတည်ပြီးတော့ကျွတ်ထွက်သွားတယ်။ပြီးတဲ့အခါကျတော့အမြစ်အပြစ်လေးပြန်ပေါ်လာတယ်။တခါသပင်းအပြစ်ပြန်ပေါက်လာတာပေါ့နော်။ဒါသပင်းတပင်ရဲ့ပုံမှန်ဖြစ်စဉ်ပါ။အဲတော့ခုနအစူးစူးပေါင်းတသိန်းနဲ့သပင်းခွဲကြားရှိတဲ့သပင်းမျိုးတွေမှာဒီနေ့တနေ့ကိုအဲ့လိုမျိုးကျွတ်ထွက်သွားတယ်ခြေလာရက်ပြီးတော့ cycle ပြီးသွားတဲ့သပင်ကဒီနေ့ကို90ရက်နေတရားကြရှိတယ်ရှိတဲ့အတွက်ကြောင့်မို့ဒီနေ့ကို90ရက်နေတရားကြသပင်ကြီးပုံမှန်ကျွတ်ထွက်နေတယ်အဲ့ဒီလောက်ထိကစိုးရင်ကြမရှိဘူးအဲ့ဒီအရေးအတွက်က90ရက်နေတရားကြထက်ပိုများမယ်ပိုလဲစိုးလာမယ်ဒါမှမဟုတ်သပင်ပါလာတာအရင်ညံလာနေဆိုရင်တော့တာမန်တဲ့သပင်ကျွတ်ထွက်နေပြီအဲ့လိုမျိုးဆိုရင်တော့ဆရာဝန်နဲ့တိုင်းပင်ပြပြပြင်တာပေါ့
ဟုတ်ကဲ့အခုလိုဒီသပင်းကျွတ်လာပြီဆိုလို့ရှိရင်ဒီဖြစ်ရခြင်းအကြောင်းတွေဆရာအစကပြောခဲ့တဲ့ထဲမှာဒီသပင်းထိမ့်သိမ့်မှုမှားယွင်းတဲ့အနေအထားနဲ့နောက်ဒီသပင်းကျွတ်တဲ့ယောဂါတွေနဲ့ပတ်သက်လို့ရှိတယ်ပေါ့နော်အဲ့ဒီခါကျတော့ဒီသပင်းထိမ့်သိမ့်မှုမှားယွင်းတဲ့အခြေအနေလေးတွေကိုစပြီးတော့ရှင်းပြပေးလို့ရမှာဆရာ
အဲပြောပြမယ်ပြောပြပြီးတော့မှားယွင်းတာကိုတစ်ခါလေးပဲဟိုမဖြစ်အောင်ဘယ်လိုပြုပြင်မယ်နေထိုင်မယ်ကာကွယ်မယ်ဆိုတာလေးပါတွဲပြီးတော့ပြောလိုက်မယ်အဲတော့ ူဆိုရင်ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်သပင်ဟိုတာအများအားဖြင့်ပြုပြင်နေလို့ရှိတာပေါ့နော်တနည်းအားဖြင့်ပြုပြင်နေဆိုတာကသပင်ဟိုဟာလိမ့်မယ်တရားလိမ့်မယ်ဆေးဆိုးမယ်အယောင်ချုံမယ်အဲ့ဒါတွေပါတာပေါ့တနည်းအားဖြင့်ဆိုရင်သပင်ဟာဓာတုဗေဒပစ္စည်းတွေနဲ့အမြဲတစေထိတွေ့နေတာပေါ့နော်အဲအဲ့ဒီထိတွေ့နေတဲ့ပစ္စည်းတွေမှာသပင်ဆိုးဆီးတွေယောင်ချဲဆီးတွေယောင်ချုံဆီးတွေကြောင်ဆီးတွေကောက်ဆီးတွေမျိုးစုံပါတယ်အဲ့တော့အဲ့ဒီဆီးတွေကမှန်မှန်ကန်ကန်အသုံးပြုတတ်ရင်ပြဿနာဖြစ်တာအများကြီးပါတယ်ဒါပေမဲ့မှန်မှန်ကန်ကန်အသုံးမပြုမိတဲ့အခါကျရင်သပင်ရဲ့တိဆောက်ပုံဖြစ်စည်းလိုက်သလိုဖြစ်သွားတယ်။ပြန်ဆိုလိုချင်တာသပင်ပျက်စီးသွားတယ်။အဲဒါရောက်မို့လို့ဒီလိုပစ္စည်းတွေကိုအသုံးများတာရမ်းပြင်းတာကိုယ့်သပင်ထက်ရမ်းပြင်းတာသုံးမိတာဒါမှမဟုတ်ထားမယ့်အချိန်တည်းအကြာကြီးသုံးမိတာတစ်ခါဒီမှာလည်းတစ်နေ့တော့နှစ်ခါသုံးမိတာဒါမှမဟုတ်ဆေးဆိုးတဲ့အခါမှာတစ်မျိုးဆိုးပြီးတော့နောက်မကြိုက်လို့ဆိုပြီးတော့ထပ်ဆိုးမိတာစသဖြင့်မျိုးစုံရှိတာပေါ့။ဒါရောက်မို့လို့ဒါမျိုးတွေသုံးပြီးတော့သပင်ကျန်းနဲ့ကျွတ်လွယ်ပြတ်လာတယ်ဆိုရင်ဒီအဲဒီခုနအခုသုံးနေတဲ့သပင်ပြုပြင်တဲ့ပစ္စည်းတွေကိုခဏရပ်ထားဖို့လိုတယ်ဆိုတာကိုပထမဆုံးပြောချင်ပါတယ
်ဟုတ်ကဲ့အဲ့တော့နောက်ဟုတ်ကဲ့ပြောပါဆရာ
ကိုကျွန်တော်တို့သပင်ပြစ်တဲ့အခါမှာပြစ်ဆံပြီးအများကြီးပြစ်ထားတာလို့ပုံစံမျိုးဆိုရင်သပင်အမျိုးကိုမလိန်ထားတာပေါ့နော်ပြီးတော့ဆွဲရှာအားနဲ့ဆွဲဖိအားနဲ့ဆွဲထားတဲ့အတွက်ကြောင့်မလို့အဲ့လိုပုံစံကြီးကသပင်ကျွတ်စေတတ်တယ်အထူးသဖြင့်ခေါင်းရဲ့ဘေးဘက်ပေါ့နှစ်ထင်းလိုနေရာသပင်ကပုံပြီးကျွတ်လွယ်တယ်ဒါမှမဟုတ်လို့ကိုယ်ကသပင်ကျွတ်နေတဲ့ကျေစံရဲ့အနည်းကျက်တဲ့ဆိုရင်ပုံစံအပြောင်းလဲလေးလုပ်ပြီးတော့ထားခြင်းနဲ့ပြုပြင်တင်နေ။နောက်ထပ်အဖြစ်များတာတွေကတော့ခေါင်းချော်တာများတာ၊ BP တာများတာ၊ brush တိုက်တာများတာတွေကလည်းသပင်ကိုပျက်စီးပြီးတော့အကျုပ်များကြီးတယ်ဗျ။ခေါင်းချော်ပြီးတဲ့နောက်မှာ conditioner သုံးရင်ခေါင်းပြည့်တဲ့အခါပုံသွင်းတဲ့အခါပိုလွယ်တယ်။သပင်ဟာဆိုနေရင်ပိုပြီးတော့ကျွတ်လွယ်တာကြောင့်အဲဒီခေါင်းချော်ပြီးရင်ပုံမှန်နဲ့ကျန်းကျန်းတုပ်တာမျိုး၊ကျန်းကျန်းပြီးတာမျိုးရှောင်သိမ့်ပါတယ်။အဲတချို့ဆိုရှိတယ်ဒီနေ့ကိုအချက်တရား BP ရင်သပင်တန်းနေဆိုပြီးတော့သပင်ရောပြည်လာတယ်အများများတယ်အဲ့ဒါကိုမယုံပါနဲ့ဒီသပင်တော်မှပို့ပြီးတော့ကျွတ်လွယ်သေးတယ်ဗျတကယ်တော့အသွားတုံးတုံးခေါင်းပြည့်တဲ့အခါမှာအယိုးကျဲကျဲပြီးမျိုးတော်မှယူချေပြီးတော့အသုံးပြုတဲ့ချုံချုံဆိတ်ဆိတ်အလုံးလိုပြီးတွေမျိုးတွေဆိုရင်သပင်မျိုးအားနဲ့ပြီးဆောင်ဆိုပြီးတော့သပင်ကိုကျွတ်တတ်တယ်ဒါမှမဟုတ်ခေါင်းပြည့်တဲ့ပုံစံခေါင်းချော်တဲ့ပုံစံ brush နိုင်တဲ့ပုံစံတွေရလေဒီပုံစံအမှားတွေရှိတဲ့အတွက်အဲ့လိုမျိုးအမှားတွေနဲ့ဆိုရင်သပင်ကျွတ်တယ်ဆိုတော့အခုပြိထားခြင်းနဲ့ပြန်ပြီးပြုပြင်လို့ရတာပေါ့နော်နောက်တစ်ခါ
ဟုတ်ကဲ့ဆရာဒီနေရာမှာဒီခေါင်းချော်ရည်နဲ့ပတ်သက်ပြီးတော့ဘလို့ဘလောက်အချိန်လောက်ရှော့တင်လဲဆရာခုနဖေးဖေးတယ်လို့ပေါ့နော်အများကြီးမဖေးမရအောင
်အဲ့ဒါကလေဗျပြောရမယ်ဆိုရင်တက်တက်တကန်းလောက်ပြောလို့ရတယ်ဆိုတော့ဒီနောက်ဥစ္စာတော့ပြောတော့ဒီတယောက်တယောက်ကတော့ပြန်ပြန်ချင်းတော့မတူဘူးပေါ့လေဒီချိန်ကနေ၃ချိန်ဒီတစ်ပတ်ကိုရှော့လို့ရတယ်လို့ပဲအကြံဉာဏ်မှတ်ထားလိုက်ရင်ရပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့တော့နောက
်ကျွန်တော်တို့သပင်ထိမ့်သိမ့်တဲ့အကြောင်းပြောနေတာပေါ့နော်အဲ့ဒီမှာမျိုးရိုးကြောင့်သပင်ထိပြောင်တာရှိတယ်သပင်ကျွတ်တာရှိတယ်အဲ့ဒါတွေရတယ်အဖြစ်များတယ်ဗျအဲ့ဒါကြီးကြတော့ဟိုတင်းတင်းမှုမမှန်လို့လည်းမဟုတ်ဘူးဘာမှပြောသုံးတဲ့ပစ္စည်းတွေပြင်းထန်လို့လည်းမဟုတ်ဘူးကိုယ့်ရဲ့မျိုးရိုးကြောင့်သပင်ကျွတ်နေတာမိခင်နဲ့ဖခင်နှစ်ဖက်လုံးကဗီဇကြောင့်ဖြစ်နိုင်တယ်မိန်းမတွေမှာဆိုရင်တော့ထိပြောင်တာတဲ့သပင်ပါတဲ့ပုံစံမျိုးပိုဖြစ်များတယ်ယောက်ျားတွေမှာဆိုရင်တော့ထိပြောင်တာမျိုးပိုဖြစ်များတယ်တချို့ဆိုဆေးကြော်သက်အသက်20ကျော်30ကျော်အဲ့ဒီလောက်မိငင်ကလေးရောဥစားဖြစ်တဲ့လူလည်းရှိတယ်။အဲ့တော့မျိုးရိုးကြောင့်ဒီသပင်ပါတာထိပြောင်တာတော့ရပ်တန့်တော့လုပ်လို့မရဘူး။ဒါပေမဲ့သပင်တန်နဲ့မီနောက်ဆီဒီလို့ခေါ်တဲ့ဆေးရည်ရှိတယ်ဗျ။အဲ့ဒါလေးကြီးပြန်ပြီးလိမ့်ပြီးရင်တော့သပင်ပါတာကိုတက်တာစီတယ်သပင်တန်တာပေါ့နော်။အဲနောက်ယောက်ျားကြီးအတွက်ဆိုရင်ဖိနန်စထရိုက်လို့ခေါ်တဲ့ဆေးကိုဖျောင်းနဲ့တိုင်ပင်ပြီးတောက်လို့ရတယ်။အဲ့ဒါလေးသပင်ကျွတ်တာကိုတက်တာစီတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
The Women's Season တင်ဆက်တဲ့ကျမရေးအစီအစဉ်ပြီးတဲ့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။တရားဥပဒေစိုးမိုးရေးအကောင့်ထဲပေါ်ဖို့အလွန်အရေးကြီးနေချိန်မှာရှေးဟောင်းကြီးလက်တလေးကြောင့်တရားမျှတမှုရဖို့အခက်အခဲရှိနေပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
မွန်ပြည်နယ်ကမြို့နယ်၁၀ခုစလုံးမှာတရားဥပဒေကိုလေးစားလိုက်နာမှုအားနည်းနေတဲ့အတွက်ရာဇဝတ်မှုကျူးလွန်သူကိုအရေးမယူနိုင်ကြောင်းလွန်ခဲ့တဲ့ဇွန်လ၈ရက်နေ့ကပြည်နယ်လွှတ်တော်မှာဆွေးနွေးကြပါသည်။ရေလုံသားလာစားကိုခေါင်းပုံဖျက်မှုလူကုန်ကူးမှုရက်ကျေးအုပ်ချုပ်ရုံးမှုကမြေခွက်ရောင်းစားမှုစတဲ့ပြဿနာတွေကိုဆွေးနွေးကြပါသည်။တရားဥပဒေစိုးမိုးမှုအားနည်းနေတာကိုကြိုက်ထုတ်မော်လမြိုင်နဲ့ရေးမြို့နယ်မှာပြည်သူလူထုကမေလမှာ3ရက်ဆက်တိုက်ဆန္ဒပြရပါတယ်။မတရားလုပ်တာကိုတိမခံနိုင်တော့လို့ပေါက်ကွဲလာတဲ့သဘောဖြစ်ပါတယ်။သူတေသူတွေဖြစ်ကြတဲ့လီဇာဒေါ်နီ William Bennett နဲ့ Kim Tetsain တို့ကမော်လမြိုင်နဲ့ရေးမြို့နယ်ရန်ကုန်တိုင်းကဒလရွှေပြည်သာနဲ့လိုင်းသားရမှာ2016ကကွင်းစင်လေ့လာထားတဲ့ My Justice အစီရင်ခံစာမှာလဲတရားဥပဒေစိုးမိုးမှုအားနည်းနေပုံကိုဖော်ပြပါတယ်။တရားမျှတမှုနဲ့ပတ်သက်ပြီးပြည်သူသဘောထားမေးမြန်းတဲ့အခါကြီးတဲ့အမှုငယ်စီငယ်တဲ့အမှုပျောက်စီလို့ဖြေကြပါတယ်တဲ့။ဒါကိုကြည့်ရင်အမှုအတော်များများကိုတရားဥပဒေအရဖြေရှင်းနိုင်တာမဟုတ်ဘဲအောက်ခြေမှာကိုနီးကိုဟာနဲ့ဖြေရှင်းနေပုံရပါတယ်။ဘဝဝေကြီးကြောင့်ဒုက္ခဖြစ်ရတာလို့ယုံကြည်သူတွေလည်းရှိပါတယ်။
တရားဥပဒေအရအေးအေးယူဖို့ငွေကြေးမတတ်နိုင်သူတွေများပါတယ်။ဥပမာတန့်ငယ်မတည်မှုတမှုကို My Justice အစီရင်ခံစာမှာဖော်ပြထားပါတယ်။မွန်ပြည်နယ်မှာဆယ်နှစ်သမီးကိုမတည်ကျင့်သူဟာလူကြီးလူကောင်းဖြစ်လို့ရက်ကြီးအာဏာပိုင်ကပထမတော့မယုံပါဘူး။စေကမ်းမှာစစ်စစ်တဲ့အထောက်အထားနဲ့ရဲကိုတိုင်မှမတည်သမားအဖမ်းခံရပါတယ်။ငွေကြေးအကုန်ကျများမဲ့အမှုဖြစ်လို့မင်္ဂလိဘက်ကမာရီစတုတ်လူမှုရေးအဖွဲ့ရဲ့ငွေကြေးအကူအညီနဲ့တရားဆွဲပါတယ်။တနှစ်လောက်အမှုစစ်ဆေးပြီးရုံးချင်းများစွာကြားတဲ့အခါမရင်းတရက်ခံ1010နှစ်ကြာသွားပါတယ်။အသင်းအဖွဲ့အကူအညီမရရင်အေးအယူဖို့မလွယ်တဲ့သဘောဖြစ်ပါတယ်။ကျိုင်မျောမြို့နယ်ဦးလေးကျေးရွာက73နှစ်သမီးကိုမရင်းကျင့်တဲ့ကျောင်းနိုင်ဘုန်းကြီးကိုအာမခံနဲ့လှုပ်ပေးထားတဲ့အမှုကိုလည်းမွန်ပြည်နယ်လွှတ်တော်မှာလွန်ခဲ့တဲ့ဇွန်လကဆွေးနွေးကြပါတယ်။
ကျင်းလေယုံကြည်ကိုယ်ွယ်မှုဓလေ့ကိုအလွဲသုံးစားလုပ်တဲ့ဘုန်းကြီးအချို့သတင်းကိုပြည်တွင်းသတင်းမှာဖော်ပြပါတယ်။ဘုန်းကြီးကျောင်းမှာခဏနေတိုင်းနဲ့မူလာတန်းကျောင်းသူ၄ဦးကိုပသိမ်မြို့နယ်ရေတိုးရွာစိတ်ဓာတ်တုကကျောင်းကတဦးရီသောဘုန်းကြီးဦးနန္ဒသီရိကအာရမပြုတဲ့သတင်းကိုမေလ24ရက်နေ့ထုတ်မြန်မာနောက်သတင်းစာမှာတပ်ပုံနဲ့တကွဖော်ပြပါတယ်။လူဆိုရင်ဓာတ်နဲ့ခုတ်တဲ့ဘုန်းကြီးဆိုတော့မတတ်နိုင်ဘူးလို့ကလေးတူရဲ့မိဘကပြောပါတယ်တဲ့ဥနန္ဒသီရိဟာလွတ်မြောက်ထွက်ပြေးနေပါတယ်အရာဝတီတိုင်းမှာမနစ်ကမတိမ့်မှု243မှုဖြစ်ပွားတဲ့အနေနဲ့156မှုဟာအသက်မပြည့်တဲ့ကလေးတငယ်တွေကိုကျူးလွန်တဲ့ပြစ်မှုတွေဖြစ်ပါတယ
်မိမကိုအနိုင်ကျင့်တဲ့အိမ်တွင်အကြမ်းဖက်မှုဟာတရားရုံးမရောက်ပဲပျောက်ပြက်ကုန်တာများပါတယ်ဥမာလူကြီးတန်90ကျော်ရှိတဲ့တိုင်းပြည်မှာအိမ်တွင်အကြမ်းဖက်မှု942မှုကိုသာ2014ရဲ့မှတ်တမ်းမှာတွေ့ရတာကိုကြည့်ရင်အမျိုးသမီးအပေါ်ကျွလွန်တဲ့ရာဇဝတ်မှုအများစုဟာကွယ်ပြောက်ကုန်တဲ့သဘောဖြစ်ပါတယ်။ကျေးလက်လူတို့ဟာပြဿနာဖြစ်ရင်အိမ်နီးချင်းရက်ွက်လူကြီးဆယ်အိမ်ကောင်းရက်ွက်အသင်းနဲ့ပါတီကိုယ်စားလှယ်တွေကိုအကူအညီတောင်းလင့်ရှိပါတယ်။နောက်မှရက်ကြီးအုပ်ချုပ်ရေးမှူးရဲစခန်းမြို့နယ်အုပ်ချုပ်ရေးမှူးမြို့နယ်တရားရုံးစသဖြင့်အဆင့်ဆင့်တက်သွားပါတယ်။ပြဿနာကိုဘဝဝကြွေးအဖြစ်သတ်မှတ်ပြီးငြိမ်းခံနေသူတွေလည်းရှိပါတယ်။သူတို့ဟာလွဲမှားတဲ့ဘာသာရေးယုံကြည်ချက်ကြောင့်ဒုက္ခရောက်နေသူတွေဖြစ်ကြပါတယ
် NLD အစိုးရတက်လာကြတဲ့ကတရားဥပဒေစိုးမိုးရေးကိုကျွေးကြော်လာတဲ့အတွက်ဥပဒေနဲ့တရားရေးဆိုင်ရာနိုင်ငံခြားအဖွဲ့အစည်းအချို့ဟာမြမလူပေါင်းကတရားမျှတရေးသဘောတရားကိုစုံစမ်းလေ့လာပြီးအကြံပေးကြပါတယ်တရားဥပဒေကိုဘယ်လိုကျင့်သုံးရမယ်ဆိုတာနဲ့ပတ်သက်ပြီးသင်တန်းလည်းပေးပါတယ်ဒါပေမဲ့ပြဿနာကြီးငယ်ကိုအောက်ခြေမှသာဖြေရှင်းတဲ့ဓလိနဲ့ငွေကြေးအခက်အခဲကြောင့်ပိုပြီးတရားမျှတအောင်ဘယ်လိုလုပ်ရမလဲဆိုတာဟာနိုင်ငံခြားပညာရှင်တွေမတတ်နိုင်တဲ့ကိစ္စပါ။အုပ်ချုပ်ရေးနဲ့မကင်းတဲ့တရားစီရင်ရေးလည်းရှိပါသေး။အပြစ်ကရပ်ဆဲပြီးငြင်းရမ်းသွားမယ်ဆိုရင်တရားစီရင်ရေးနဲ့ပြဿနာဖြေရှင်းရေးဓလေ့ကိုပြောင်းလဲစေနိုင်ပါသေး။ပြည်သူလူထုမှာဥပဒေနဲ့ပတ်သက်တဲ့ဗဟုသုတနည်းပါးနေတာဟာလေတရားဥပဒေစိုးမိုးရေးအကောင့်အထည်ပေါ်ရမှာရင်ဆိုင်နေရတဲ့အခက်အခဲတစ်ခုဖြစ်ပါသေး။ဥပဒေဆိုင်ရာဘ ഹു တုတ္တမရှိရင်တရားမျှတမှုရဲ့အဓိပ္ပာယ်ကိုနားလည်ဖို့ခက်ခဲပါတယ်။အစိုးရကတော့ရရတည်ရင်ရူးကိုဦးစားပေးတာကြောင့်ကြီးတဲ့အမှုငယ်စီငယ်တဲ့အမှုပျောက်စီးဆိုတဲ့ဓလေ့ကိုသဘောကျနိုင်ပါတယ်။ဒါပေမဲ့ဒါဟာပြည်သူအတွက်တရားမျှတမှုမဟုတ်ကြောင်း My Justice အဖွဲ့ကသုံးသပ်တာပါတယ်ခင်ဗျာ။
ဝောင်ခင်စီစဉ်ရေးသားပြီးကိုညံဝဲအောင်ကူညီတင်ဆက်ထားတဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင
်။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
VOA မြန်မာပိုင်းရဲ့ကြာတာပြင်းညာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာခဏကိုအလှည့်ပေးကြအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့အစိုးရတပ်မတော်ကုစလင်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့တွေ့ဆုံဖို့ပြင်ဆင်ထားမှုကိုအကြောင်းပြချက်မရှိဘဲအစိုးရဘက်ကရွှေ့ဆိုင်းလိုက်ပါတယ်။ပွဲချင်းပါခွင့်မတောင်းဘဲကရင်အာဇာနည်နဲ့အထိမ်းအခမ်းအနားကျင်းပလို့ KNU ခေါင်းဆောင်ပိုင်းဖြစ်တဲ့ဗထုမန်းကြီးမောင်အပါအဝင်ပွဲပြမြောက်ရေးကော်မတီ၅ဦးကိုဟင်္ဒရာခိုင်မှုကတရားစွဲဆိုမယ်လို့ပြောကြားလိုက်ပါတယ်။
ကျမကနန်းဟောင်းပါရှင်သတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါအစိုးရတပ်မတော်နဲ့လက်ရှိတိုက်ပွဲဝင်နေတဲ့မြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့တို့တွေ့ဆုံဖို့ချင်းဆိုထားကြပေမဲ့အစိုးရဘက်ကအကြောင်းပြချက်မရှိရွှေ့ဆိုင်းလိုက်တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ကနဦးကဩဂတ်စ်လဒုတိယပတ်မှာတွေ့ဆုံဖို့သဘောတူထားကြတာပါမြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တအန်းပလောင်မျိုးနန်းလူမျိုးရေးတပ်မတော် TNLA ကသတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမူမိုင်းအိုက်ကျော်ကလည်းအဆိုပါတွေ့ဆုံမှုဟာနှစ်ဦးနှစ်ဖက်တွေ့ဆုံမှုဆန္ဒရှိခြင်းဖြစ်ကြောင်းလက်ရှိအချိန်ထိတော့အစိုးရတပ်မတော်ကတိကျတဲ့ရက်ချင်းမျိုးမပေးသေးကြောင်းရက်ချင်းတိတိကျကျနဲ့ကမ်းလှမ်းတာမျိုးလည်းမရှိသေးကြောင်းပြောပါတယ်ဦးသိန်းစိန်အစိုးရခေတ်ကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်ကြတဲ့တအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA ကိုကန် MNDAA နဲ့ရခိုင်တပ်မတော် AA တို့ကိုငြိမ်းချမ်းရေးလက်ခံဆွေးနွေးမှာမဟုတ်ပဲလက်နက်ပဲချရမယ်လို့ပြောကြားထားပေမဲ့တရုတ်အစိုးရကြားဝင်ပေးမှုကြောင့်ဒေါအောင်ဆန်းစုကြည်အစိုးရခင်မှတွေ့ဆုံမှုတွေပြန်လည်ဖြစ်ပေါ်လာတာဖြစ်ပါတယ
် ERD တိုင်းဟိန္ဒရာမြို့နယ်မှာကရင်အာဆာနီနဲ့အခမ်းအနားဦးဆောင်ဂျင်းပတ်တူ၅ဦးကိုပွဲချင်းပါခွင့်မတောင်းခံတဲ့အတွက်ရက်ကျေးဥပဒေပုံမှန်27နဲ့အမှုဖွင့်တရားစွဲဆိုသွားမယ်လို့ခရိုင်အုပ်ချုပ်ရေးမှူးဦးမျိုးအောင်ကပြောကြားလိုက်ပါတယ်အဲ့ဒီတရားစွဲဆိုခံရမဲ့သူ၅ဦးထဲမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စည်းရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်မြို့တအစီယုံကောင်းဆောင်ပိုင်းတူဖြစ်တဲ့ပတိုမန်းငိမ့်မောင်လည်းပါဝင်ပါတယ်အခုလိုဖြစ်ပွားတာဟာပြည်ထောင်စုမပြိုကွဲရေးအတွက်အမျိုးသားပြန်လည်တင်းမြက်ရေးကိုထိခိုက်စေနိုင်တယ်လို့ပတိုမန်းငိမ့်မောင်ကပြောပါတယ်ဩဂုတ်လ၁၂ရက်နေ့ကကရင်မြို့တတော်လှန်ရေးကောင်းဆောင်စောပတ်ဦးကြီးကြဆုံးတဲ့နေ့ဖြစ်တဲ့ကရင်အာဆာနီနေ့အခမ်းအနားကိုကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့အပြင်တနင်္သာရီတိုင်းပဲခူးတိုင်းနဲ့ERD တိုင်းဒေတာကြီးတို့မှာအတီးတီးကျင်းပကြပါတယ်။ဒီအကြောင်းကိုတည်င်းဆောင်ပါကန္တမှာလည်းဆက်လက်နားဆင်ရမှာဖြစ်ပါတယ်
။ရေနံယိုစိတ်မှုလို့ယူဆရတဲ့မြစ်ရေအယောင်ပြောင်းလဲစီးဆင်းမှုကျေပြန့်လာနေပြီးရေနေတတ္တဝါတွေတည်ဆုံနေတာကြောင့်ဝမ်းရေအတွက်ငါးဖန်းစားနေတဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်နဲ့မြေပုံမြို့နယ်ကဒေတာခံတွေကစိုးရိမ်နေကြပါတယ်။ဩဂတ်စ်လ10ရက်နေ့ကစပြီးဖြစ်ပွားလာတဲ့တန်ဆိုင်မြစ်ရေအယောင်ပြောင်းလဲစီးဆင်းမှုတွေဟာငါးရီတည်ဆုံးလာတဲ့အတွက်ကြောင့်အိမ်မွေးတိရစ္ဆာန်တွေကိုလည်းထိခိုက်လာမှကိုစိုးရိမ်နေကြတာပါအခုလိုအယောင်ပြောင်းလဲစီးဆင်းနေတာဟာရေနံယိုဖိတ်မှုမဟုတ်ဘူးလို့လျှက်စက်နဲ့စွမ်းအင်ဝင်ကြီးဌာနကထုတ်ပြန်ထားပေမဲ့လူမှုအသင်းဖွဲ့ကတက်ခွဲစမ်းတက်ချက်အရမြစ်ရေထဲမှာစီပါဝင်မှုတွေ့ရှိထားလို့မကြာခင်သတင်းထုတ်ပြန်ဖို့စီစဉ်နေတယ်လို့လည်းလူမှုအသင်းဖွဲ့ကပုဂ္ဂိုလ်တဦးကပြောပါတယ်
။မွန်ပြည်နယ်လက်မိုင်းမြို့နယ်အနီးတစ်ဝိုက်ကျေးရွာတွေကိုလမ်းမီးခအတွက်တိုင်ကိုကြက်9000နီးပါတိုးကောက်ခံနေမှုကိုလက်မခံနိုင်လို့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရထံကိုပါအစဉ်စဉ်တင်ပြတောင်းဆိုသွားမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကလမ်းမီးခတိုင်ကိုလက်စင်ကျေးကြက်ငွေ4250ကျပ်နဲ့ဝန်ဆောင်ခကြက်900မပေးရဖို့အတွက်အချက်9ချက်ပါတောင်းဆိုချက်ကိုရွာသူရွာသားတွေကစုပေါင်းတောင်းဆိုကြတာပါလမ်းမီးအတွက်လက်စင်ကျေးနဲ့ဝန်ဆောင်ခပေးဆောင်ရမယ်ဆိုရင်စော်ဒန်မြန်မာ development SMD လက်စစ်မီထုတ်လုပ်ဖြန့်ဖြူးရေးကုမ္ပဏီကလမိုင်းမြို့နယ်အနီးအနားကအိမ်ခြေ13500ကျော်ရှိတဲ့ကျေးရွာအုပ်စု5ခုမှတင်ဒီချာလစီငွေကြက်သိန်းပေါင်း640ကျော်ကောက်ယူရရှိသွားမှာဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်
မြောက်ပိုင်းမဟာမိတ်နဲ့အစိုးရတပ်မတော်အကြားမြောက်ပိုင်းမဟာမိတ်နဲ့ RCSS SSA ရှမ်းပြည်ပြက်လက်ထူထောင်ရေးကောင်စီတို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကုတ်ခိုင်မြို့နယ်နဲ့နမ်တူမြို့နယ်ထဲကဒေသခံရကဏ္ဍဟာနေရက်ကနေတိမ်းရှောင်နေကြရပါတယ်။ဩဂတ်လ14ရက်နေ့က RCSS နဲ့ TNLA တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်နမ်တူမြို့နယ်ပန်လုံကျေးရွာအုပ်စုဝင်ကျေးရွာ၈ရွာကလူပေါင်း900ကျော်ဟာတီဘောမြို့နယ်နမ်တူမြို့ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဇူလိုင်လကစပြီးတိုက်ပွဲတွေမကြာခဏဖြစ်ပွားနေလို့လေယာဉ်လုပ်ငန်းမလုပ်နိုင်ပဲစစ်ဘက်တိမ်းရှောင်နေရတယ်လို့ရွာတကြီးဆိုင်လူကပြောပါတယ်။ဩဂတ်လ12ရက်နေ့ကနေ14ရက်နေ့အထိနေ့တိုင်းလိုလိုအစိုးရတပ်မတော်တပ်မ1166တို့နဲ့မြောက်ပိုင်းတပ်ပဝင်တွေဖြစ်ကြတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တအားမျိုးတန်လွတ်မြောက်ရေးတပ်မတော် TNLA ကိုကန့်တပ်မတော် MNDAA တို့တိုက်ပွဲဖြစ်ပွားခဲ့လို့မုံဝန်ဒေတာတမငဲဒေတာကဒေတာခံရကနန်းကလည်းနေရက်ကနေထွက်ပြေးနေကြရပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဩဂတ်လ12ရက်နေ့မှာကြာရောက်တဲ့68နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားတွေကိုမွန်နဲ့ကရင်ပြည်နယ်ရန်ကုန်ပဲခူးနဲ့အေရဝတီတိုင်းအတွင်းကရင်လူမျိုးတွေနေထိုင်တဲ့နေရာတွေမှာအသီးသီးကျင်းပပေမဲ့အေရဝတီတိုင်းဒေသကြီးအတွင်းမှာတော့ခွင့်ပြုချက်မရပဲကျင်းပရဲဆိုပြီးအာဏာပိုင်တွေကတရားစွဲဆိုလိုက်ပါတယ်လူထုရွေးကောက်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရခင်မှာဒီလိုမျိုးဖြစ်တင်ပါသလားမိကလျာမွန်ကစူးစီးတင်ဆက်ထားပါတ
ယ်မြမငင်းချမ်းရေးချီနေကိုပြသချင်လို့ကရင်အာဇာနည်နေ့ကျင်းပရတာဖြစ်တယ်လို့ KNU ရဲ့မြို့နယ်စီယုံရေးမှူးတဦးဖြစ်တဲ့စောအေဒါကပြောပါတယ
်အမျိုးသားကောင်းဆောင်ရဲ့ဆက်သက်လာခဲ့တဲ့နိုင်ငံရေးစူးစမ်းဆောင်ရွက်မှုတွေကိုသိစုရတဲ့ပိုက်ပါတယ်နောက်တစ်ပိုက်ကျတော့ကျွန်တော်တို့ကရင်လူမျိုးတွေဟာမြန်မာပြည်မှာတကယ်ကိုငြိမ်းချမ်းလို့ရှိတဲ့အစ်စ်မှဖြစ်ကြောင်းလည်းပြတ်တပ်ပြီးချက်လည်းဒီကနှစ်ချက်ပါပါတယ်ခင်ဗျာ
မွန်ပြည်နယ်တပ်မစရမှာကျင်းပတဲ့ကရင်အာဇာနည်နေ့ကိုမွန်ပြည်နယ်ဆိုရကိုယ်စားလှယ်တွေတက်ရောက်အားပေးပေမယ်အေရဝတီတိုင်းဟင်္သာမြို့မှာတော့ခွင့်ပြုချက်မတောင်းပဲပွဲကျင်းပတယ်ဆိုပြီးမြို့နယ်အာဏာပိုင်ကကရင်အာဇာနည်နေ့ပွဲဥဆောင်ကျင်းပတဲ့သူ၅ဦးကိုတရားစွဲဆိုလိုက်ပါတယ်တရားစွဲဆိုတဲ့အထဲမှာပါဝင်တဲ့တနင်္ဂနွေနေ့ပြစ်ခတ်ရဆယ်ရေးစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံ KNU ရဲ့ထိပ်ပိုင်းခေါင်းဆောင်သူဖြစ်တဲ့ဗဒိုမန်းငိမ့်မောင်ကတိုင်းရင်းသားစီလုံးညီညွတ်ရေးလမ်းစဉ်နဲ့မလျော်ကံမှုလို့ပြောပါတယ
်လူမျိုးတစ်မျိုးရဲ့ထိုးမြတ်ထားတဲ့တာဝန်ထားတဲ့နေ့ထိုးနေ့မြောက်ကိုပြည်ပဝန်တာရာအင်မတန်မှအပြောင်းအလဲမရှိရကြတယ်အင်မတန်မှပြင်းပါတဲ့သဘောထားဖြစ်ဒီတည်းတည်းအခုကျွန်တော်ပြောလိုက်တဲ့ကရင်မျိုးသားလုံးကကြားပြီကျွန်တော်တိုင်းရင်းသားတွေလည်းကြားပြီအဲ့တော့ကျွန်တော်တိုင်းသားစီလုံးညီညွတ်ရေးကိုတည်ဆောက်နေတဲ့ဒီလိုအရေးကြီးတဲ့ကာလမှာဒီလိုပြုတ်မှုဆော်ရမှုကအင်မတန်မှဘလော့ဂါနဲ့ကိစ္စဖြစ်တယ်။တနည်းအားဖြင့်အတိုင်းဆိုင်ဆိုင်နဲ့လုပ်တာဖြစ်တယ်။နောက်ကျွန်တော်အလေးနဲ့ထားမှာဖြစ်တယ်
အဲ့ဒီခန်းနားမှာကရင်အာဇာနည်ခေါင်းဆောင်များကိုဂုံပြုအလေးပြုတာတွေလမ်းသူပန်းခွေချတာတွေကရင်အာဇာနည်ပုဂ္ဂိုလ်များအကြောင်းဟောပြောတာတွေလက်ရှိငင်းချမ်းရေးဖြစ်စဉ်အကြောင်းရှင်းပြတာတွေပြုလုပ်ခဲ့ပါတယ် KNU တပ်မဟာငားမှာကျင်းပတဲ့ကရင်မျိုးသားအာဇာနည်နေ့ကိုစစ်ရေးပြခန်းနားနဲ့မပြုလုပ်ဖို့ကရင်ပြည်နယ်အစိုးရလက်စားရေးရလုံခြုံရေးဝန်ကြီးကတားမြစ်ခဲ့ပေမဲ့အောင်မြင်စွာကျင်းပသွားပါတယ်အဲ့ဒီအခြေအနေကိုကရင်သတင်းဌာနအယ်ဒီတာချုပ်နမ်ဖောကီကအခုလိုပြောပါတယ်
။အရာတိုင်းမှာလုပ်တဲ့ပွဲကိုပေါ့နော်။အတားအဆီးကပိတ်ပင်နေမဲ့ဘာမှမပြောဘဲနဲ့ဒီတိုင်းလှထားလိုက်ပြီးတော့အခုပွဲပြီးတဲ့ခါကျတော့ဒီဥဆောင်တဲ့သူတွေကိုပေါ့။တရားစွဲမယ်ဆိုတာမျိုးတော့အချီတော့လောဆယ်ကြားရတာပေါ့နော်။ဒါပေမဲ့နေရာတိုင်းမှာတော့သူ့အတူတိုင်းဆိုကြီးဆိုလဲသူကသူလှုပ်ဆောင်လို့ပြီးသွားတယ်။ CNU တို့ထိန်းချုပ်ရနေနေဆိုလဲအတားအဆီးမျိုးမရဘူး။အဲ့မှာကျတော့ကိုယ်အုံမှုပြီးသွားတာပေါ့နော်။ဒီလိုမျိုးကြားတဲ့နေရာမှာတော့လည်းပြီးသွားပြီမဲ့လည်းနောက်ဆက်တွဲကတော့ပေးပြီးပါလို့ ACC ရောဖြစ်မနေသေးဘူးလို့ပြောလို့ရတာပေါ့
1950ပြည့်နှစ်ဩဂုတ်လ12ရက်မှာကရင်တော်လှန်ရေးဖခင် KNU ဥက္ကဋ္ဌဟောင်းစောဘဦးကြီးကြဆုံတဲ့နေ့ကိုဆွဲပြုပြီးကရင်မျိုးသားအာဇာနည်နေ့အဖြစ်ကရင်လူမျိုးတွေကသတ်မှတ်ထားတာဖြစ်ပါတယ်ရှင
်ဆက်ပြီးတော့ရခိုင်ပြည်နယ်မှာခိုင်မာတဲ့တောင်သူလယ်သမားတမကတစ်ခုပေါ်ထွက်လာဖို့နဲ့အပိနှိတ်ခံနေရတဲ့တောင်သူလယ်သမားတွေအရေးတွေကိုထိထိရောက်ရောက်ပါဝင်ကူညီနိုင်ဖို့အတွက်မျိုးနယ်ပေါင်းစုံကလေသမားကိုယ်စားလှယ်တွေတွဲဆုံဆွေးနွေးပြီးတောင်သူလေသမားတမကကိုအင်္ဂါနေ့ကဖွဲ့စည်းလိုက်ပါတယ်တောင်သူလေသမားတွေဘာအခက်အခဲတွေရှိလို့တောင်သူလေသမားတမကဖွဲ့စည်းရပါတယ်လဲဖွဲ့စည်းရခြင်းနဲ့အကြောင်းရင်းကိုသိရှိရအောင်က
ကိုမောင်အေးကစူးစီးတင်ဆက်ပေးထားပါတယ်
ညီလာခံကိုဩဂုတ်လ12ရက်ကနေ14ရက်နေ့ထိစိုက်တွေမြို့အလိုတော်ပြေပုံတော်ကြီးကျောက်ကဓမ္မယုံမှာကျမ်းပခဲ့တာဖြစ်ပြီးမြို့နေပုတ်စုံကကိုယ်စလေတွေနဲ့လေလာသူတွေအပေါင်းအောင်အာအာနှရာခန့်တို့ကရခိုင်တောက်သူလေသမသမကကိုဖွဲ့စည်းလိုက်တာပါဒီသမကဟာတောက်သူလေသမတို့ရဲ့ဘဝကိုမြင့်တင်ဖို့ဖြစ်တယ်လို့တောက်သူလေသမသမကတာဝန်ခံအတွင်းရင်မှုကိုကျော်စင်ကအခုလိုပြောပါတယ်
အဲ့ဒီလေကမှလည်းမို့ကိုကြီးကတော့မြင့်တင်အောင်ဆောက်မယ်ဆိုတဲ့အချက်ပေါ့အဲ့မြင့်တင်မယ်ပေါ့အချက်ကတော့ကျွန်တော်တို့မှာလုံးဝရှင်တွေကအများကြီးပဲ
ကြောက်တော်မျိုးနေသဝန်ကိုက်ကြည့်ရွာကလေသမတို့ကတော့ကြောက်တော်အခြေစိုက်တန်းရတစ်ခုကလေမြေတွေဆင့်ယူခံထားရတဲ့ဒေသခံလေသမတို့ရဲ့အခြေအနေကိုအခုလိုပြောပါတယ
်လေပြစ်ခံထားရတဲ့လေသမတွေကတော့လေမရမေပေါ့အဲ့ဒီလေကိုပြင်လေပြီးတော့လေကျန်တဲ့လူကြတယ်ဒါပေမဲ့လေပတ်စံလေးကတော့မရောက်သေးဘူးနေပြည်တော်ကလည်းဒီကမှလေကတော့တောက်ဝနေရတော့တော့မရှိဘူးသူတို့ရဲ့လေလေးမရှိတော့ဘူးဆိုတော့တချို့ဆိုအိုးမင်းအင်းမင်းဖြစ်သွားတယ်
ဆောင်ရှုံးနေတဲ့ရခိုင်တောက်သူလေသမတို့ရဲ့ခေါင်းရိပ်ကိုအခုဖွဲ့စည်းလိုက်တဲ့သမကအနေနဲ့ဥပဒေနဲ့အညီအကာအကွယ်ပေးသွားမယ်လို့ကိုကျော်စံကစပြောပါတယ်
။သမကကိုယ်တိုင်လောအမယ်လုံးဝစီလို့ရှိတယ်လို့အစိုးရနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ပြဆောက်အမယ်လုံးဝစီလို့လည်းရှိပါတယ်။အစိုးရနဲ့ပြဆောက်တဲ့လုံးဝစီဖြစ်မှာဆိုရင်အစီအစဉ်ကျွန်တော်တို့ဒီစိတ်ပိုင်ကဏ္ဍတို့ဒီဖန်ပြောကဏ္ဍတို့မှာတက်ဆိုင်တောင်းပြီးလေသမတို့ကအဆင်မပြေရလို့ရှိတယ်။အဲ့ဒီအဆင်မပြေရဘူးကျွန်တော်တို့ကဥပဒေအကြောင်းနဲ့ကျွန်တော်တို့ပန်းပုတ်နေအောင်ဆိုတဲ့
1980ခုကနေအခုအထိစိုက်တဲ့သိမ့်စိမြင်နဲ့စီးပွားရေးသမားတွေပဇွန်မွေးမြူဖို့သင့်ယူတာရခိုင်ပြည်မှာလေဧကပေါက်9သိန်းကျော်ရှိပြီးလေသမားတွေဟာလေပိုင်ချံဘဝကနေအလုံးသမားဘဝကိုကြားရောက်ခဲ့ရသလိုရခိုင်ပြည်နယ်လွှတ်တော်ကလေယာဉ်မြေသိမ့်စိခံရမှုတွေကိုကော်မတီဖွဲ့ပြီးဖြေရှင်းနေပေမဲ့ဦးသိန်းစင်အစိုးရလက်ထက်ကတိုက်ကြမှု1200ကျော်ထက်ကလေယာဉ်ကျော်ကိုသာဖြေရှင်းနိုင်ခဲ့ပြီးအခုအစိုးရလက်ထက်မှာလေတိုက်ကြမှု600ကျော်ထက်က120ကိုသာဖြေရှင်းနိုင်သေးတယ်လို့မြေပုံမြို့နယ်ပြည်နယ်လွှတ်တော်အမဲဦးအောင်ဝန်းကရခိုင်တောက်သူလေသမသမကညီလာခံမှာပြောဆိုခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်အစိုးရတပ်မတော်ကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့တွေ့ဆုံဖို့ပြင်ဆင်ထားမှုအကြောင်းပြချက်မရှိဘဲအစိုးရဘက်ကရွှေ့ဆိုင်းလိုက်ပါတယ်ပွဲချင်းပတ်ခွင့်မတောင်းဘဲကရင်အာဇာနည်နဲ့အထိမ့်မှအခမ်းအနားကျင်းပလို့ KNU ကောင်းဆောင်တပိုင်းဖြစ်တဲ့ဘဒုမန်းငိမ့်မော်အပါဝင်ပွဲဖြစ်မြောက်ရေးကော်မတီ၅ဦးကိုဟင်းဒဒခရိုင်မှုကတရားစွဲဆိုမယ်လို့ပြောကြားလိုက်ပါတယ်
ဒါရရှိတဲ့ခုနားဆင်နေကြရတာကတော့နေဆက်ဒေတာနဲ့လွတ်လပ်တဲ့တိုင်းရင်သတင်းသမားတွေကနေအပတ်စဉ်တင်ဆက်ပြီးသွားမဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။နေဆက်ဒေတာတိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင်
။လူညုံရဲ့ရကွင်းလခွင့်ရှိသူစီးရင်ကနေသမ္မတဒေါ်နယ်ထရန့်ကသူ့ကိုပယ်ပြစ်လိုက်တာသမ္မတကိုစိန်ခေါ်ရဲသူတွေအတန်တက်အောင်ကြိုးပမ်းတဲ့လုပ်ရက်တစ်ခုဖြစ်တဲ့အကြောင်းအမေရိကန်ဘူတောင်လိုင်းအေဂျင်စီ CIA ကြီးကဟောင်းဂျွန်ဘရန်နန်ကပြောလိုက်ပါတယ်။သမ္မတကသူနဲ့သူနီးစပ်သူတွေကိုကာကွယ်ဖို့လူငယ်ရေးရည်ရွယ်ချက်နဲ့အသေးအတန်ကြိုးပမ်းနေတယ်ဆိုတာထင်ရှားတဲ့လို့ရဖြစ်တဲ့အကြောင်းလဲဒီနေ့တော့ New York Times သတင်းစာရဲ့သဘောထားအမြင်ဆောင်မမှာ CIA ညွှန်ကြားမှုဟောင်းကရေးသားခဲ့တာပါ။သမ္မတ Trump ကတော့ CIA ကြီးကဟောင်းဟာအစိုးရထံမှသဘောထားကွဲအောင်မတိမငြိမ်ဖြစ်အောင်တွေးထုတ်ပေးနေတယ်ဆိုပြီးလူငယ်ရည်အတွက်စိတ်ချသူစင်းကနေမနေ့တုန်းကပဲပယ်ဖြစ်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်သူစုမှသမ္မတရည်နဲ့မီဒီယာတွေကြားအဖို့တက်တွေရှိခဲ့ပေမဲ့သမ္မတထရန့်လက်ထက်မှာဝေဖန်တက်ခတ်မှုတွေပုံမပြင်းထန်လာနေတဲ့အတွက်မီဒီယာတွေစူးစီးပြီးတုံ့ပြန်မှုကြိုးစားနေပါတယ်။သတင်းစာလွတ်လပ်ခွင့်ပေါ်ညပတ်တဲ့နေရီနဲ့ဖိနေနေရတွေကိုတွန်းလှန်မယ်လို့ကြေညာထားတဲ့ Boston Globe သတင်းစာကြီးရဲ့လှုပ်ရှားမှုမှာတော့နိုင်ငံတော်ဝန်ကသတင်းစာတွေဒီနေ့မှပဲပူးပေါင်းပါဝင်လာကြပြီးသတင်းဌာနပေါင်း350ပါဝင်မှုကတိပြုထားတဲ့အကြောင်းလဲသတင်းစာကပြောဆိုထားတာပါ။ဒီကပ်ပင်းနဲ့မြောက်ပိုင်းကပြီးခဲ့တဲ့နှစ်တည်းပရစ်ကတ်တွေတွင်ရိုညာမွတ်စတင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတော်တက်ပြတ်မှုဖြစ်တုံ့နှုံပြောဆိုရမယ့်အဆင့်ထိရောက်မြောက်ဆိုတာမဆုံးဖြတ်ရသေးတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့ဆုံးဖြတ်ချက်တစ်စုံတည်းဟာမချရသေးတဲ့အကြောင်းနဲ့ဆုံးဖြတ်ချက်ချမှတ်တဲ့အခါမှာအများပြည်သူသိအောင်ထုတ်ပြန်သွားမှာဖြစ်တဲ့အကြောင်းမနေ့ကဝါရှင်တန်ကသတင်းစာရှင်းလင်းပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုလိုက်တာပါ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ်။ VOE ရဲ့ကြာသပတေးညဘက်အစီအစဉ်တွေကို line to meter 25 32 51နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစီရှင်။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ကျမမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.